to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။2020ခုနှစ်ဇန်နဝါရီလ2ရက်ကြာသပတေးနေ့မနက်ခင်း VOA American Dance Season တွေကို American တီတောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မများတစ်စင်အောင်ပါဒီမနက်ခင်း Season မှုဖြစ်တာဝန်ယူတင်ဆက်ပေးပါမယ်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းမလိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အီရန်နိုင်ငံဘက်ကအမေရိကန်တိုင်းဥရှိမှာဆန္ဒပြနေသူတွေမနေ့ကပြန်ယူသိမ်းသွားကြပါပြီ။တိုင်းဒလနဲ့ကန်သုံးဘွဲကနလကြာတစ်ဖက်သက်အပြစ်ခံရဆဲကြောင့်မနေ့ကကြီးညာလိုက်ပါတယ်။ကချင်ပြည်နယ်ကဒုက္ခသည်တွေနေရပြန်ရေးအတွက်ဂျပန်ကဒေါ်လာ5000ကူညီမယ်လို့ဆိုပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုရမင်းထွန်းနဲ့အတူတည်ပြပေးသွားပါမယ်ခင်ဗျ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှနားဆင်ရမယ့်သတင်းလွှာရည်ထဲမှာဆိုရင်တော့မြန်မာနိုင်ငံကအကျဉ်းထောင်တွေမှာအကျဉ်းသားဥယျာဉ်အဆမကျန်များလာတဲ့အတွက်အကျဉ်းထောင်စုပူမှုတွေအကျဉ်းသားအခွင့်အရေးချိုးဖောက်မှုတွေရှိနေတဲ့အပေါ်မှာ
မြန်မာဥယျာဉ်များနေတယ်။စုဝါရီက2-3%အဲ့တော့များနေတဲ့ထောင်မရှိသေးဘူး။ဟိုလူတွေကြက်ပြီဆိုမှတော့ဟိုလူကို
မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ပြောခွင့်ရဥယူလွင်အောင်ပြောသွားတာပါ။အပြည့်အစုံကိုတော့နောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူမလေးရှားနိုင်ငံမှာတရားမဝင်နိုင်ငံသားတွေကိုလိုက်လံဖမ်းဆီးတဲ့စစ်စင်ရေးအတွင်းမှာမြန်မာအပါအဝင်နိုင်ငံသားအများပြဖမ်းဆီးခံရတဲ့အကြောင်းကမ္ဘာတစ်လွှာဒုက္ခသည်ပြဿနာပို့ပြီးတော့ကြီးထွားလာတဲ့အကြောင်းစတဲ့သတင်းလွှာတွေအပြင်ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မှကောက်နှုတ်ချက်ဥကြောစံသားရဲ့မြန်မာကြီးသုံးသက်ချက်လူလူနဲ့ကျမ်းမာရေးခန္ဓာဘလော့ဂါရီပြောသမျှအစီအစဉ်စာရာတွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေမတိုင်ခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံဝင်းနိုင်နဲ့ကိုရဲမင်းထွန်းတို့ကပြောပြပေးပါရှင
်။အီရန်ကကြောတော့နောက်ခံပေးထားတဲ့ပြည်သူ့စစ်တပ်ဖွဲ့ဝင်တွေဟာအီရန်နိုင်ငံဘက်ကမြို့မှာရှိတဲ့အမေရိကန်တန်ယုံရှိမှာနေရကြဆန္ဒပြခဲ့ကြပြီးတဲ့နောက်ဗုဒ္ဓနေ့ကပြန်လည်ရုပ်သိမ်းသွားခဲ့ကြပါပြီ။ဒါဟာအီရန်နဲ့အမေရိကန်အစိုးရအချင်းချင်းကြားအပြန်အလှန်ပြောဆိုမှုတွေရှိနေတဲ့ကြားကပဲဆန္ဒပြပွဲတွေကိုရုပ်သိမ်းလိုက်ကြတာပါ။အစောပိုင်းတုန်းကတော့ဆန္ဒပြသူတွေကတန်ယုံကိုခဲရည်နဲ့ပြစ်ပောက်တာအပြင်တတိုင်းနဲ့အဓိကဝင်ပေါက်မှာရှိနေတဲ့လူညုံရေးအဆောက်ကင်းစခန်းတို့ကိုမိရှုဖို့ကြိုးစားခဲ့ကြတဲ့ရာနဲ့ချီတဲ့ဆန္ဒပြသူတွေကိုအမေရိကန်လူညုံရေးတပ်ဖွဲ့တွေကမျက်ရည်ကိုပုံနေနဲ့ပြစ်ခတ်ခဲ့ပါတယ်။ပြည်ခဲ့တဲ့ဒီနေ့ပါအတွင်တုံးကျင်နဲ့ပြစ်ခတ်တခတ်ခဲ့တာကြောင့်အမေရိကန်ကန်ထရက်ဝန်ထမ်းတဦးသေဆုံးသွားခဲ့တာကိုလက်စားချေတဲ့အနေနဲ့အဲ့ဒီပြစ်ခတ်မှုမှာတာဝန်ရှိတယ်ဆိုတော့အီရန်ကကြောတော့နောက်ခံပေးထားတဲ့ခတ်တပ်ဟက်စ်ဘိုလာအဖွဲ့ကိုအမေရိကန်တို့ကတင်းငွေနေနေမှာလေကြောင်းကတက်ခတ်ခဲ့တာကြောင့်တန်ယုံရှိမှာအခုလိုကန့်ကွက်ဆန္ဒပြကြတာဖြစ်ပါတယ်။အမေရိကန်တန်ယုံနဲ့တန်တမန်ဒီအားလုံးဘေကင်းလုံုံစွာရှိနေကြောင်းပို့ထုနေကအခြေအနေတွေဟာပိုပြီးတော့ကောင်းမွန်လာနေကြောင်းနဲ့အမေရိကန်အစိုးရရဲ့ပိုင်ဆိုင်မှုတွေနဲ့နိုင်ငံသားတွေအတွက်ရုတ်တရက်အာဏာဖြစ်စေမဲ့အခြေအနေမရှိကြောင်းအမေရိကန်ဆိုင်ရာအီရန်ဆိုင်ရာအမေရိကန်ကိုယ်စားလှယ် Brian Hook က CNN ရုပ်မြင်သံကြားသတင်းဌာနကိုပြောပါတယ်။အီရန်ကကြောတော့ခံပေးထားတဲ့အဖွဲ့ကိုအမေရိကန်တို့ကတိုက်ခတ်ခဲ့တဲ့အပေါ်အီရန်နိုင်ငံတော်အုပ်ချုပ်အယာတိုလာအလီခါမေနီကနိုင်ငံမဲ့ရုပ်မြင်သံကြားကတစင်လဲပြစ်တင်ရှုတ်ချခဲ့ပါတယ်။
သမရတောင်းရဲ့ထရိုင်မြေပုတ်ကွေရေးရှင်းနေဖြစ်သူရူဒီဂျူလီယာနီကအထက်လွှတ်တော်မှသမရကိုတရားစွဲဖို့တရားစီရင်ရေးဆောင်ရွက်တဲ့အခါမှာတက်ရောက်ထွက်ဆိုပြီးသမရအဖြစ်ကလူရေးတတ်နိုင်သမျှကြိုးပမ်းသွားမယ်လို့ပြောပါရယ်ဂျူလီယာနီဟာထရိုင်မြေနိုင်ငံရေးပြိုင်ဘက်ဖြစ်လာနိုင်သူဒုတိယသမရဟောင်းဂျိုးဘိုက်ဒန်နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ယူကရိန်းအစိုးရကိုအဓိကတွန်းအားပေးခဲ့သူဖြစ်ပါရယ်ဂျူလီယာနီတကယ်စစ်ဆေးခံမယ်ဆိုရင်တော့အချက်လက်တော်တော်များများကိုသိကြရမှာဖြစ်ပါရယ်အလို့တော်မှာလုတ်ခဲ့တဲ့သမရကိုတရားစွဲဆိုရေးဆိုင်ရာကြားနာစစ်ဆေးပွဲတွေကထွက်ဆိုချက်တွေအရယူကရိန်းနိုင်ငံနဲ့သက်ဆိုင်တဲ့မူဝါဒရေးရာကိစ္စတွေမှာနိုင်ငံတိုင်းဝန်ကြီးဌာနကတန်တမန်တွေကိုဘေးချိတ်ထားပြီးဂျူလီယာနီရဲ့ညွှန်ကြားချက်တွေကိုသာလိုက်နာဖို့သမရထရမ်ကအရေးပါတဲ့အမေရိကန်တာဝန်ရှိသူတွေကိုအမိန့်ပေးခဲ့တယ်လို့ဆိုပါတယ်မကြသေးခင်ကပဲဂျူလီယာနီဟာယူကရိန်းနိုင်ငံကိုတွားရောက်ပြီးဒုတိယသမရဟောင်းဂျိုးဘိုက်ဒန်နဲ့ပတ်သက်တဲ့တရင်အတင်းဖြစ်တွေ့ရယူဖို့ကြိုးစားခဲ့ပါတယ်။လက်ရှိမှာသမရထရမ်ဟာဒီမိုကရက်အများစုလွှတ်မှုထားတဲ့အောက်လွှတ်တော်ရဲ့တရားစွဲဆိုမှုကိုရင်ဆိုင်နေရတာပါ။သမရဟာသူ့နိုင်ငံရေးပြိုင်ဘက်ဂျိုးဘိုက်ဒန်နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးပေးဖို့ယူကရိန်းကိုဖိအားပေးစေခိုင်းခဲ့တယ်ဆိုတဲ့အချက်နဲ့စုံစမ်းကြံ့မှုတွေပေါ်နှောက်ယှက်ပေးခဲ့တယ်ဆိုတဲ့အချက်နှစ်ချက်နဲ့အောက်လွှတ်တော်ကသမရကိုတရားစွဲဆိုဖို့ဆုံးဖြတ်ခဲ့တာပါ။ဒါပေမဲ့ဒီကိစ္စအထက်လွှတ်တော်မှာတရားစီရင်မှုလုပ်ငန်းတွေစတင်ဖို့ရက်ကိုတော့အခုထိတတ်မှတ်နိုင်ခြင်းမရှိသေးပါဘူး။အထက်လွှတ်တော်မှာဘယ်လိုတရားစီရင်စစ်ဆေးမလဲဆိုတဲ့ကိစ္စအပေါ်အထက်အောက်လွှတ်တော်နေရာအကြားသဘောတူညီမှုမရသေးတာကြောင့်အောက်လွှတ်တော်ကဒီကိစ္စကိုအထက်လွှတ်တော်ကိုတင်သွင်းခြင်းမရှိသေးပါဘူးခင်ဗျာ
။ဟောင်ကောင်ကျွန်းမှာ2020ခုနှစ်ရဲ့နစ်ဆန်တရနေ့မှာရှိနေကြတဲ့ပျော်ရွှင်လူတွေစိတ်တွေဟာငြိမ်းချမ်းစွာချစ်တဲ့ဆန္ဒပြနေတဲ့ပြည်သူတွေကိုရဲတပ်ဖွဲ့ကမျက်ရည်ပုံနေမိသက်ပိုက်တွေနဲ့ဖြိုခွင်းမှုတွေအပြင်လာမောင်းများစွာကြာလာပြီဖြစ်တဲ့အစိုးရစံကျင်ဆန္ဒပြပွဲမှာပါဝင်သူတွေ Pawan to Tambam Yazarega, Lu Le Yago, Pansi Tinting Kalea, Pessi Dogabare, Nisanti Abutuniga, Chita Sanabia Durega, Deamu and Suemu, Lutopatika and Nigens, the Melanity Pansan Tamurone, Lu Le Yago, Yetapoga, Pansi Lajan, Hong Kong Ye Yashi, Anglo Chunga, the Nordigo Biobare. သူတို့ကိုကဲတဲ့နယ်ပြစ်ပေါက်နေတဲ့သူတွေဝမ်းရံခံထားရတဲ့အတွက်ရဲတပ်ဖွဲ့ကမျက်ရည်ပုံနဲ့ပြစ်ခတ်ခဲ့တယ်လို့ဆိုပါတယ်အစွန်းရောက်ဆန္ဒပြသူတွေကငြင်းညံ့စွာချီတက်လာကြသူတွေကိုဝမ်းရောက်စီးနင်းလိုက်တာလို့လည်းအဲ့ဒီအေးအေးရရှိကပြောပါတယ်အာရှတိုက်ရဲ့ဘာနာရေးဆိုင်ရာအချက်အချာနေရာဖြစ်တဲ့ဟောင်ကောင်ကျွန်းမှာနိုင်ငံရေးမတည်ငြိမ်မှုတွေခုနလကြာဖြစ်ပေါ်နေတာမှာ ဒီစာနာပြဝဲတွေကိုရပ်ဆိုင်းပေးမှာမဟုတ်ဘူးလို့ဆိုပါတယ်။ရာဇဝမှုကျွလွန်သူတွေကိုရုံးတင်စစ်ဆေးဖို့တရုတ်ပြည်ညာပြည်မာကြီးပို့မယ်ဥပဒေကြောင်းကိုကန့်ကွက်ရကနေဒီစာနာပြဝဲတွေစတင်ခဲ့တာပါ။မြန်ပြည်သူလုံခြုံရေးအတွက်စိုးရိမ်ရတာကြောင့်ဟောင်ကောင်ကျွန်းကနှစ်တစ်ကူးကျော်မီရှုမီပန်ဖောက်တဲ့အခမ်းအနားကိုလည်းဆယ်နှစ်အတွင်းမှာပထမဆုံးအကြိမ်ဖြစ်ဖြစ်တင်ခဲ့
သူ့ အနေနဲ့ ဆက်လက် ဆောင်ထင်း လိုက်နာ ဖို့ မလို့ တော့ ဘူး လို့ မြတ် ကိုရီးယား ကောင်စား Kim Jong-un က တတိ ပေးလိုက် တယ် လို့ nuclear ဆွေးနွေးပွဲ တွေ နဲ့ ပတ်သက် ပြီး American ဘက်က ပျော့ပျောင်း တဲ့ ရည်ရွယ် ချက် ကို မ ပြ ဘူး ဆိုရင် လည်း ထိုင်းလန် ဇပွဲ အရေးယူ ဆောင်ရွက် ချက် တွေ လောက် ဆောင် သွား မယ် လို့ ချိန်ချောက် လိုက် ပါတယ် ဘယ်လို အရေးယူ ဆောင် ရွက် မလဲ ဆိုတာ ကို တော့ သူက ရှင်းရှင်းလင်းလင်း မ ပြော ပါ ဘူး American ဘက်က တောင် ကိုရီးယား နဲ့ စီးရေး လက်ချင်မှု တွေ ဆက်လုပ် နေ ပြီး တောင် ကိုရီးယား ကို ခင်မီ လက်နက် တွေ ဆက် ရောင်း နေ မှာ ဆိုရင် သူ့ အနေနဲ့ nuclear နဲ့ drone စမ်းသပ်မှု တွေ ကို ရပ် ဆိုင် ထား စရာ အကြောင်း မရှိ တော့ ဘူး လို့ မြတ် ကိုရီးယား ကောင်စား Kim Jong-un က ပြော ကြား ကြောင်း အစိုးရပိုင်း KCNA သတင်း က ထုတ် ပြန် ခဲ့ ပါတယ် မြောက်ကိုရီးယား နိုင်ငံက နှစ်နှစ် ကြာ ကြာ nuclear နဲ့ တိုက်ချင်း ဖြစ် ပက်တင်း ဒုံးကြီး ICBM တွေ စမ်းသပ် ဖြစ်လို့ ခြင်း မရှိ ခဲ့ ပါဘူး ဒါတွေ စမ်းသပ် ဖို့ မလိုအပ် တော့ ဘူး လို့ သူက 2018 ခုနှစ် ဧပြီလ က ပြော ထား ခဲ့ ပါတယ် သူရဲ့ အဲ့ဒီ ဆုံးဖြတ်ချက် ဟာ American နဲ့ မြောက်ကိုရီးယား တို့ အကြား နှစ်နှစ် ကြာ ကြာ ဆေးဆက် ဆွေးနွေးပွဲ တွေ ဖြစ်လာ ဖို့ လမ်းပွင့် သွားစီခဲ့တာပါ Kim Jong-un နဲ့ 3 ချိန်တိုင်း တွေ့ဆုံ ခဲ့ သူ သမ္မတ Donald Trump က တော့ မြောက်ကိုရီးယား ကောင်စား ဟာ ICBM နဲ့ nuclear စမ်းသပ် မှု တွေ မလုပ် တော့ ဘူး လို့ သူ့ ကို ပုဂ္ဂိုလ်ရေး ကတိ ပေး ထားတာ လို့ ပြော ပါတယ် အင်္ဂါနေ့ကလည်းသူနဲ့မြောက်ကိုရီးယားကောင်ဆောင်ကြားဆက်ဆံရေးတိတ်ကောင်းတယ်လို့ပြောပြီးကင်မီရဲ့ချင်းချောက်မှုကိုအရေးမပါတယ်လို့တုံ့ပြန်ပြောကြားခဲ့ပါတယ်မြောက်ကိုရီးယားကောင်ဆောင်ကသမ္မတ်ထရမ့်ကိုပေးထားတဲ့ကတိကိုဖောက်ပြက်မယ်ဆိုရင်တော့အင်မတန်စိတ်ပျက်စရာဖြစ်မယ်လို့အမေရိကန်နိုင်ငံသားကြီးကိုညီမိုက်ပုံပီယိုကလည်းမကြသေးခင်ကပြောကြားထားခဲ့ပါတယ်ခင်ဗျာ
VOA American တမ်မနက်ဖက် မြန်မာဘာသာအစီအစဉ်တွေကို မနက် 6:00 ကနေ 9:00 အထိ လိုက်ဒိုမီတာ 32 kHz 933 လိုက်ဒိုမီတာ 40 kHz 9839 လိုက်ဒိုမီတာ 48 kHz 6153 နဲ့ ဒုတိယနိုင်ဝက်မှာ လိုင်းလက်မီတာ 190 kHz 1505 တို့ကနေ ထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တမ်ကသတင်းတွေကို ဆက်လက်ကြီးညာပေးနေပါခင်ဗျာ လက်ရှိမြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်ပွားနေစေဖြစ်တဲ့ညီနောင်မဟာမိတ်၃ဘွဲ့ဖြစ်တဲ့ကိုကန့်MNDAA ရခိုင်လက်နက်ကိုင်ဖွဲ့AA နဲ့တောင်ပလောင်တပ်ဖွဲ့တရနေတွေတို့ကနလှတာတစ်ဖက်သက်အပြစ်ခတ်ရဆဲမယ်လို့မနေ့ဇန်နဝါရီလ၁ရက်နေ့ကကြေညာလိုက်ပါတယ်တောင်ပလောင်ညီနောင်မဟာမိတ်၃ဘွဲ့ဟာ2019ခုနှစ်စက်တင်ဘာ၉ရက်နေ့ကနေအောက်တိုဘာ၈ရက်နေ့ထိတလှကြာပထမအကြိ jang tati apin ejeng pi topian jinya lai da ba nina muhammad tong bwe ye topian jin ne patat bi tam no bet ka lo tri tha pi chu so ka ba le pi ka de 2019 ku ni akula kon mai ma myama aso ya ana pc ko sle a phwe ne myaw pai muhammad a phwe lo twet so mu ma lai shi phit pwa ni de tai pwe de a myan yat tan yi tai ဒီခတ်တက်ခတ်မှုတွေရက်စဲရေးစာချုပ်အမြန်ရေးထိုးနိုင်ရေးကိစ္စတွေကိုဆွေးနွေးကြပါမယ်။သဘောတူညီချက်မရပဲပြည်ဆောင်သွားကြပါတယ်။တမလို့ဘက်ကတော့တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကပါအဖြစ်ခတ်ရက်စဲကြောင့်အချင်းချင်းထုတ်ပြန်ခဲ့ပေမဲ့လည်းရှမ်းပြည်မြောက်ပိုင်းဒေသနဲ့ရခိုင်ပြည်နယ်အတွင်းတို့မှာတိုက်ပွဲတွေဆက်ဖြစ်နေကြပါ။မနေ့ကထုတ်ပြန်တဲ့ကြေညာချက်မှာညီနောင်မဟာမိတ်
ကျွန်တော်နောက်ခံပေးထားတဲ့ပြည်သူစစ်တပ်ဖွဲ့ဝင်တွေဟာရုပ်ရှင်စွန့်ခွာသွားရသူတွေအိမ်ပြန်လာနိုင်ရေးအတွက်အကူအညီပေးမယ်စီမံကိန်းတရက်ကိုအကောင့်ထဲပေါ်ဖို့ရှိကြောင်းဂျပန်အစိုးရကဒီဇင်ဘာလ9ရက်ကကြေညာခဲ့ပါတယ်။ 2021年ပိုင်းမှာစတင်မဲ့ဒီစီမံကိန်းအရာပရဟိတအဖွဲ့စည်းဖြစ်တဲ့နီပွန်ဖောင်ဒေးရှင်းနဲ့အတူဂျပန်အစိုးရအနေနဲ့မြန်မာစစ်တပ်နဲ့ကချင်လူမျိုးရေးတပ်ဖွဲ့တို့အကြားကတိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာရသူ3000ကိုအမေရိကန်ဒေါ်လာ5000ကုန်ကြခံပြီးကူညီမှာဖြစ်ပါတယ်။ ဒီစီမံကိန်းအရာအိမ်လုံးပေါင်း900နဲ့ရေအိမ်တွေအပြင်လက်သမားတွေဝင်ငွေတိုးစီကိုစက်ပြိုးရေးတင်တန်းတွေလည်းတင်ကြားပေးသွားမှာဖြစ်ပါတယ်။ မြန်မာစစ်တပ်နဲ့ကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA အကြားတရားဝင်အပြုတ်ခတ်ရစစ်ထားခြင်းမရှိတာကြောင့်ဒီစီမံကိန်းရဲ့ကရေဦးလုပ်ငန်းတွေကိုတော့မြန်မာအစိုးရထိန်းချုပ်ထားတဲ့နေရာတွေမှာစတင်မှာဖြစ်ပါတယ်။ကချင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့ပြည်ပကဟာဆယ်စုနှစ်ချီပြီးကြာမြင့်နေခဲ့တာပါ။ဒီစီမံကိန်းကိုကချင်လွတ်မြောက်ရေးတပ်ဖွဲ့ထိန်းချုပ်ရာနေရာတွေပါမှာတိုးချဲ့လ ပြောင်းလဲနေတာကြောင့်စီးပွားရေးရတရုတ်နိုင်ငံပေါ်မီကိုအားထားနေရတဲ့ဖြစ်နေတစ်ခုလည်းဖြစ်ပါတယ်။မြန်မာစစ်တပ်ကိုတိုက်ခိုက်နေတဲ့တရားရုံးတပ်ဖွဲ့ကလည်းတရုတ်နိုင်ငံစီကနေလက်နက်တွေဝယ်ယူရရှိနေတယ်လို့လည်းဆိုပါတယ်။တရုတ်နိုင်ငံဟာမြန်မာညီညာရေးလုပ်ငန်းရှင်တွေမှာလည်းတရုတ်တပ်မတော်အစိုးရနဲ့တိုင်းသားလူနေစုတွေအကြားကြားဝင်ဆောင်ရွက်နေကြတာပါ။
ဒီချက်တွေကြောင့်ချင်းမီနယ်ပါဝင်မြန်မာနိုင်ငံမြောက်ပိုင်းဟာတရုတ်နိုင်ငံအခိုင်အမာအော်ဆာလွှမ်းမိုးနေတာဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာကမ္ဘာပြတိပမာလောင်ကျွမ်းနေတဲ့တော်မီတွေကိုညှိတပ်ဖို့အတွက်အာဏာပိုင်တွေကစစ်တင်းမိုးတွေနဲ့လေယာဉ်တွေကိုပို့ထုတ်နေမှာဆီလွတ်လိုက်ပါတယ်။အဲဒီတော်မီကြောင့်အနည်းဆုံးလူ19ဦးသေဆုံးပြီးထောင်ပေါင်းများစွာသောဒေသခံတွေနဲ့အလိုက်အပန်းဖြ don't lay in a Sazia in a Lanzazi de San Penibare, Potuniga, New South Wales Pine, Lake Conjola Mioma, Alanton Longo, Tatuga, Anabai Niga, a deep you like the Dre, Eddie Pine, Edwin Tesson to Sanga Uti Shitoavi Chabare.
Mexico nanga alaiwa Zacatares Pine, Jinakuma, Nitiku Juniga, Tonsupum, Mupchipagera, Jena Sachau de Songabi, now Dianashi Gavare. ထောင်စုခဲ့တဲ့အကျဉ်းသားတွေဟာတနက်တွင်တဲ့ဓာရီကိုအသုံးပြုပြီးသူနဲ့တူတိုက်ခတ်ခဲ့ကြတယ်လို့လည်းပြည်နယ်ပြည်သူ့လုံခြုံရေးဝန်ကြီးဌာနကပြောပါတယ်။ထောင်စုလို့အပြစ်မှာအာဏာပိုင်တွေကအကျဉ်းသားတွေကိုဖမ်းဆီးခဲ့ရမှာတခြားသက်သက်သုံးလက်နဲ့ဓာရီကိုတွေ့ရှိခဲ့ကြောင်းနဲ့သူနဲ့တူတပ်ဖြတ်ဖို့စူးစမ်းကြံစည်ခဲ့တယ်ဆိုတဲ့ထောက်ထားတွေရှိခဲ့ကြောင်းအာဏာပိုင်တွေကကြ ြတာကြောင့်လည်းရဇွဲကိုင်းတွေရှိနေတာကြောင့်ဖြစ်ပေါ်ရတာလို့ဆိုပါတယ်ခင်ဗျာ
ဒီကနေ့မနေ့ပိုင်းအတွက်ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးကြတာပါရှင်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံကအကျဉ်းထောင်တွေမှာအကျဉ်းသားဥယျာဉ်အဆမတန်များလာတဲ့အတွက်အကျဉ်းထောင်စုပူမှုတွေအကျဉ်းသားအခွင့်အရေးချိုးဖောက်မှုတွေလည်းရှိနေတယ်လို့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကပြောပါတယ်။အကျဉ်းသားအခွင့်အရေးစောင့်ကြည့်နေသူတွေကတော့အကျဉ်းသားဥယျာဉ်ကိုစနစ်တကျလျှော့ချဖို့မလုပ်ရင်မလိုလားအပ်တဲ့ပြဿနာတွေပေါ်ပေါက်လာနိုင်တယ်လို့ထောက်ပြထားပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါတယ်ရှင်
။မြင်းချံအကျဉ်းထောင်မှာဒီဇင်ဘာ30ရက်မှာအခွင့်အရေးတောင်းဆိုရဲ့အကျဉ်းသားစုပူမှုတစ်ခုဖြစ်ခဲ့ပါတယ်2018ထဲမှာတနင်္ဂနွေနေ့ကအကျဉ်းထောင်နဲ့အကျဉ်းစခန်းတွေကိုတွားရောက်လေးလာခဲ့တယ်မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကတော့အခုလိုအကျဉ်းထောင်စုပူမှုတွေဟာအကျဉ်းသားဥယျာဉ်ရှိတင်တာတဲ့အစမတန်ပုံများနေရာကြောင်းပေါ်ပေါက်လာတဲ့နောက်ဆက်တွဲပြဿနာမျိုးတွေဖြစ်ပြီးလူ့အခွင့်အရေးထိခိုက်ညှဉ်းပန်းမှုတွေပါရှိလာနိုင်တယ်လို့ပြောပါတယ
်မြန်မာဥယျာဉ်များနေတယ်စုဟာတွေက2ဆ3ဆအလုံးများနေတဲ့ထောင်မှရှိတယ်လူတွေကြက်ပြီးဆိုမှတော့လူ့ကိုယ်ရေးချိုးဖောက်မှုဆိုတာတည်းလူ့ကိုယ်ရေးတိကျတဲ့မျက်နှာမှုတွေရှိနေတာပေါ့ဗျာတဘောကတော့လူတွေကပြစ်ကြက်တတ်နေအောင်အိတ်တဲ့ခါဆိုအိမ်သာနာအိတ်ရတာလူတွေလောကကြီးမှာရှိသွားပြီပေါ့နော်အဲအဲ့လိုတွေဖြစ်တာပေါ့အဲ့တော့ကျူးကြက်တတ်အိတ်ရပြီဆိုမှတော့တောင်းနဲ့တောင်းယောဂကူတာတို့ဟိုအိတ်တို့အဆင်မပြေတာတို့ဟိုတကောင်းအိတ်နေရတာတို့ဒါမျိုးတွေဖြစ်ကြတာပေါ့ဗျာအဲ့တော့ယောဂကူးစက်နိုင်မှုရဲ့နှုံးသားတွေလည်းပုံများတာပေါ့ဗျ
မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ရဲ့ပြောခွင့်ရဥယူလွင်အောင်က VOA ကိုပြောခဲ့တာပါအကျဉ်းဦးစီးဌာနအောင်မှာအကျဉ်းဆောင်46ခုအချုပ်ထောင်20စိုက်မွေးစက္ကန့်30ကုန်ထုတ်စက္ကန့်18ခုနဲ့ပြုပြင်ပြောင်းလဲစက္ကန့်2ခုရှိပါတယ်နောက်ထပ်အကျဉ်းဆောင်အသစ်3ခုထပ်ဆောင်ဖို့ PDA ဝန်ကြီးဌာနကစီစဉ်နေရပါအခုလက်ရှိအကျဉ်းထောင်တွေမှာအကျဉ်းသားဥယျာဉ် 6,600 လောက်ပဲလက်ခံထားနိုင်ပေမဲ့အမှန်တကယ်အကျဉ်းကျနေသူစုစုပေါင်းက 3,400 ကျော်ရှိရလို့အစိုးရထုတ်ပြန်တဲ့စာရင်းတွေမှာဖော်ပြထားပါတယ်။ဒီအကျဉ်းသားဥယျာဉ်ကိုရှော့ချနိုင်တဲ့အစီအစဉ်ကလူငယ်ချမ်းသာဝင်ပေးရဖြစ်ပါတယ်။အစိုးရရဲ့လူငယ်ချမ်းသာခွင့်မရရဲ့အတွက်အခုနှစ်အစောပိုင်းကဖတ်အံအကျဉ်းထောင်မော်လိုက်ကလေးအကျဉ်းထောင်ရွှေဘူအကျဉ်းထောင်စစ်တွေအကျဉ်းထောင်တွေမှာစုပူမှုတွေဖြစ်ပွားခဲ့ပါတယ်။
များလာတဲ့အကျဉ်းသားဥယျာဉ်ကိုစနစ်တကျလျှော့ချတာမျိုးမလုပ်နိုင်ဘူးဆိုရင်မလုလားအပ်တဲ့ပြဿနာတွေပေါ်ပေါက်လာနိုင်တယ်လို့အကျဉ်းသားတွေရဲ့အခွင့်အရေးလေးလာဆောင်ကြည့်နေရဲ့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့တွဲဖက်အတွင်ရေးမှူးကိုဘူကြီးကပြောပါတယ်
။တကယ်တော့အပြောင်းအလဲတဲ့ဖြစ်ရှင်းတယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီ criminal justice ကို system ကြီးတစ်ခုလုံးကိုကျွန်တော်တို့ပြုပြင်ပြောင်းလဲမှုတွေလုပ်ရပါလိမ့်ရှိတယ်။နောက်ဥပဒေတစ်ခုချင်းစီကိုပြုပြင်ပြောင်းလဲမှုတွေလုပ်ရပါလိမ့်ရှိတယ်။နောက်တစ်ခုကဒီတစ်ခုခုဖြစ်တာနဲ့ကောင်းတာပြစ်ပေးတယ်ဆိုတဲ့ဟာဆိုရဲဆိုလို့ရှိရင်တခြားပုံစံနဲ့မဖြစ်ပေးတဲ့ပုံစံမျိုးတွေကိုလည်းစဉ်းစားဖို့လိုတယ်။ဘာကြောင့်ဒီလိုမျိုးတွေဖြစ်နေရတာလဲအကြောင်းရင်းတွေကိုရှာဖို့လိုတယ်။ဒါတော့အခုကမြန်မာနိုင်ငံမှာတရက်ကိုဒီအဖို့ပေါင်းက150နဲ့200ကျားတဲ့မှာဖြစ်နေတာမျိုးတွေရှိတယ်။ရဲကလည်းတကယ်ကိုတရက်လွတ်တဲ့အဖွဲ့အစည်းဖြစ်ဖို့လိုတယ်။ကာကွယ်ရေးနဲ့တပ်မတော်ရဲလက်အောက်ကနေကျင်းလို့ဖို့လိုတယ်။ဒီလိုမျိုးတွေကဆက်ကျွန်တော်တို့ဟိုတပြိုင်တည်းလောက်ပါပါ
။အချင်းသားတွေရဲ့စာဝန်တွေရေးလုံလောက်တဲ့နေရာကျမ်းမာရေးဓာရီအလုံးကိုအစိုးရကလုံလောက်အောင်တောင်းယူပေးရမယ်လို့ကိုဘူကြီးကပြောပါတယ
်။အပြင်မှာရှိနေတဲ့သူတွေရတဲ့အခွင့်အလမ်းတွေတိုင်းအခွင့်အရေးတွေတိုင်းထောင်ထဲမှာရှိတဲ့သူတွေလည်းရမယ်ဆိုတဲ့ဟာကနိုင်ငံတကာသတ်မှတ်ချက်တွေပါလည်းရှိတယ်။ပြည်တွင်းဥပဒေရဲ့သတ်မှတ်ချက်တွေပါလည်းရှိတယ်။ဒီလိုအရာမျိုးတွေကအသက်အန္တရာယ်နဲ့ဆိုင်တဲ့ကိစ္စတွေရှိပါတယ်။ဒီလိုမျိုးတွေမှာအကျဉ်းသားတွေမျက်နှာနေတာကတကယ်အကြီးအကဲဆုံးဆုံးရှုံးမှုလို့ကျွန်တော်တို့ပြောလို့ရပါတယ်။
နိုင်ငံတော်သမ္မတရဲ့လူငင်းချမ်းသာဝန်ထမ်း2019မှာလွတ်လာရဲ့အကျဉ်းသားက23000ကျော်ရှိပါတယ်။အကျဉ်းသားအများစုကမူရစီဝါကြောင့်ထောင်ထဲရောက်လာကြတာပါ။အကျဉ်းသားယူလျှော့ချဖို့လူငင်းချမ်းသာဝန်ကြီးအကျဉ်းထောင်တွေတိုးချဲ့စောင့်လုပ်တာတဲ့စည်ရနွမ်းပါမှုနေအောင်တရားဥပဒေစိုးမိုးလာအောင်လက်ပိလက်ယူတိုက်ဖြတ်တာတွေပူပြီးလုပ်ဖို့လူခွင့်ရေးအဖွဲ့တွေကတိုက်တွန်းနေကြပါတယ်
။ကိုစော်ထဲတင်ပြပို့ထားရပါရှင်။အခုဆက်ပြီးတော့မလေးရှားမှာမြန်မာလူထုမှတချို့ဖမ်းဆီးခံရတဲ့အကြောင်းသတင်းလွှာကိုထုတ်လင်းပေးပါဦးမယ်။မလေးရှားနိုင်ငံမှာတရားမဝင်လာရောက်တဲ့နိုင်ငံခြားသားအလုပ်သမားတွေအတွက် B4G Back for Good လို့ခေါ်တဲ့နေရရင်းကိုဒဏ်ကြေးတက်တက်တသားနဲ့ပြန်နိုင်တဲ့အစီအစဉ်အတွက်နောက်ဆုံးသတ်မှတ်ရဖြစ်တဲ့ဒီဇင်ဘာ31ရက်ကုန်ဆုံးတဲ့ညမှာပဲမြန်မာပါဝင်နိုင်ငံခြားသားအယောက်400ကျော်လောက်ဖမ်းဆီးခံခဲ့ရပါတယ်။ဒီသတင်းပြေဆိုမှုတော့ VOA သတင်းတောက်မှတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။မလေးရှားနိုင်ငံမှာဒီဇင်ဘာလ15ရက်စပြီးတရားမဝင်နိုင်ငံသားတွေကိုလိုက်လံဖမ်းဆီးတဲ့စစ်စင်ရေးလုပ်ခဲ့တဲ့အတွက်မြန်မာအပါဝင်နိုင်ငံသားအများအပြားဖမ်းဆီးခံခဲ့ရပါတယ်။သူတို့တွေနေရရင်ကိုဒဏ်ကြေးတက်တက်တသားနဲ့ပြန်နိုင်တဲ့ B4G Back for Good အစီအစဉ်ရဲ့နောက်ဆုံးနေ့ဖြစ်တဲ့မနေ့ကတော့အဖမ်းခံရသူအတော်များတယ်ဆိုပြီးမလေးရှားရောက်မြန်မာတွေကိုမလေးရှားနိုင်ငံဆိုင်ရာမြန်မာတိုင်ရုံးကိုကိုစားပြုပြီးအကူအညီပေးနေတဲ့ကိုတိရမောင်မောင်ကပြောပါတယ
်။မလေးရညတော့သူအတိအကျနာမည်ရတဲ့နေရာလေးတွေဝန်ဆန်းတာတွေတွေ့ရတယ်။သူ400ကျော်တော့ပါသွားတယ်။400ကျော်တော့စလန်ကောပြည်တယ်များတာပေါ့။သေယုံတွေများပါတယ်ပေါ့။ဒီစာသက်တမ်းပုံတဲ့လူတွေပေါ့။ဟိုဒီအစီအစဉ်ပြီးတာနဲ့စပြီးတော့ပြန်ကျက်စတာပေါ့။ညပိုင်းပေါ့ညပိုင်းတော့ကနေစတာ။ဒါမဲ့ကျွန်တော်လောလောဆယ်ဒီတော့ကတော့စလန်ကောပြည်နဲ့မှာပဲ
။မလေးရှားနိုင်ငံမှာ B4G Back for Good လို့ခေါ်တဲ့နေရရင်ကိုဒဏ်ကြေးတက်တက်တသားနဲ့ပြန်နိုင်တဲ့အစီအစဉ်ကိုအခုလာတည့်ရနေ့ကနေဒီဇင်ဘာလ31ရက်နေ့ထိသတ်မှတ်ပေးခဲ့တာဖြစ်ပါတယ်ဒီအစီအစဉ်အတွက်ငားလာတွင်စည်ရင်ပေးသွင်းထားသူမြန်မာအပါဝင်နိုင်ငံခြားသား39,000ကျော်ရှိပြီးနေရက်ပြန်သူကတော့36,000ကျော်ရှိသွားပြီဆိုပြီးမလေးရှားလူဝင်မှုကြီးကြပ်ရေးဌာနညွှန်ကြားရေးမှူးချုပ်ဓာတုခိုင်ရိုဒီဇိုင်းမီဒက်ကမလေးရှားဘာသာနဲ့သတင်းတောက်တွေကိုအခုလိုပြောပြခဲ့တာပါလာမယ့်2029ခုနှစ်အတွင်းဖမ်းဆီးရမယ့်တရားမဝင်နိုင်ငံသားက9000လောက်ရှိနေပြီးဒီထဲကလူကုန်ကူးမှုနဲ့ပတ်သက်နေတဲ့သူတွေကိုပြင်းပြင်းထန်ထန်အရေးယူဖို့ရှိနေတယ်လို့လည်းလူဝင်မှုကြီးကြပ်ရေးဌာနညွှန်ကြားရေးမှူးချုပ်ကပြောပါတယ်တရားမဝင်လာရောက်သူတွေဒဏ်ကြေးတက်တာစွာနဲ့နေရာပြန်နိုင်ဖို့မလေးရှားအစိုးရကပြည်နယ်73ခုမှာစင်တာတွေဖွင့်ပေးထားသလိုဒဏ်ကြေးပေးဆောင်ရတဲ့ကောင်တာတွေလည်းအများအပြားဖွင့်ပေးထားတာပါဒီလိုလုပ်နေတဲ့ကြားကအလုသမားပွဲသားတွေက B4G အစီအစဉ်နဲ့နေရက်ပြန်ပေးဖို့စီစဉ်ပေးမယ်ဆိုပြီးလိန်လည်မှုတွေပါရှိနေတဲ့အတွက်ဖမ်းဆီးထားတာတွေရှိကြောင်းကိုလည်းပြောပါရစေ။ပြီးခဲ့တဲ့2019ခုနှစ်တစ်နှစ်လုံးမလေးရှားနိုင်ငံမှာအဖမ်းဆီးခံခဲ့ရတဲ့မြန်မာနိုင်ငံသားက9000ကျော်ရှိနေပါတယ်ရှင်
။မှတ်အိမ်မှာသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လင်းပေးခြင်းပါတယ်။ကမ္ဘာတလွားဒုက္ခတဲ့ပြဿနာပုံမှုနဲ့ဆိုင်လာနေပြီးတော့နေရက်ဆွန့်ခွာရမှုအခြေအနေဟာအမြင့်ဆုံးအနေအထားကိုရောက်လာနေပြီလို့ကုလသမဂ္ဂကပြောပါရယ်။ရာသီဥတုအခြေအနေကြောင့်လူတွေနေရက်ဆွန့်ခွာရတယ်လို့ပဋိပက္ခတွေနှိတ်ကွညှဉ်းပန်းမှုတွေကြောင့်လည်းနေရက်ဆွန့်ရသူအရေအတွက်ဟာဆက်လက်များပြားလာပွဲရှိနေတယ်လို့လည်းဆိုပါရယ်။ ဒီလိုအခြေအနေမှာဒုက္ခသည်တွေခိုလုံခွင့်တောင်းခံသူတွေကိုဖွံ့ဖြိုးတဲ့နိုင်ငံတွေကမျက်နှာလွဲပြစ်ပယ်ကြတဲ့အတွေ့ပြဿနာပိုဆိုးလာမှာကိုဒုက္ခသည်အရေးဆောင်ရွက်သူတွေကစိုးရိမ်နေကြပါတယ်။ဒီအကြောင်း VOA သတင်းတောက်အာဒီတာဒူနယ်လာရီသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြပေးပါရှင်။
2019ခုနှစ်အတွင်းမိမိတို့တိုင်းပြည်အသီးသီးမှာပဋိပက္ခတွေနဲ့ဖိနှိပ်ချွတ်ချယ်မှုတွေဆက်လက်ဖြစ်ပေါ်ခဲ့တာတွေကကိုယ့်ရဲ့ဒေသတိုင်းပြည်ကိုဆွန့်ခွာပြီးတိုင်းတစ်ပါးကိုထွက်ပြေးစေဖို့ဖိအားပေးရာရောက်ခဲ့တာကြောင့်ကမ္ဘာတစ်ဝန်းမကြုံဘူးတဲ့အတိုင်းအတာနဲ့ဒုက္ခသည်ပဋိပက္ခဟာကြီးထွားလာခဲ့တယ်လို့ယူအန်အစ်စီအားဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကပြောခွင့်ရဂျုံအာဂက်ဒီနီဝီလျံစ်ကပြောပါတယ်
The number of total displaced people is over 70 million. Of that, about 25 million are refugees. And we have
နေရာဆွန့်ခွာသူအရေအတွက်တန်း80ကျော်ရှိပြီးတော့အဲ့ဒီထဲက25တန်းဟာဒုက္ခသည်တွေဖြစ်ပါတယ်။ Syria နဲ့ Venezuela တို့မှာအခြေအနေကပိုပြီးတော့ဆိုးဝါးလာတဲ့အတွက်အရေအတွက်ပိုများလာတာတွေ့ရပါတယ်
။မိခင်နိုင်ငံကိုပြန်ကြဖို့အခြေအနေမပေးသေးတာကြောင့်2019ခုနှစ်အတွင်းဌာနေကိုပြန်နိုင်တဲ့ဒုက္ခသည်အရေအတွက်နည်းနေခဲ့တယ်လို့လည်းဂျုံအာဂက်ဒီနီဝီလျံစ်ကပြောပါတယ်။အရင်နှစ်တွေတုန်းကလိုပဲ2019ခုနှစ်အတွင်းမှာလည်းအရေးအတွေ့အများဆုံးဒုက္ခသည်တွေဟာဆီးရီးယားနိုင်ငံသားအာဖဂန်တောင်ဆူဒန်ရိုဟင်ဂျာနဲ့ဆိုမာလီလူမျိုးတွေဖြစ်တယ်လို့ဆိုပါတယ်ဥတုရာသီပြောင်းလဲမှုကလူတွေတနေရာကနေတနေရာကိုရွှေ့ပြောင်းရတဲ့အဓိကအကြောင်းရင်းဖြစ်လာမယ်လို့ကျွမ်းကျင်သူတွေကထောက်ပြပြောဆိုနေကြတာပါတဘာဝဘေးရန်တွေအကြောင်းလူတွေအစုလိုက်အပြုံလိုက်အိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့အခြေအနေတွေကိုတောင်ဆူဒန်နဲ့ဆိုမာလီယားနိုင်ငံတွေမှာတွေ့နေရပြီးဖြစ်တယ်လို့John Agadini Williams ကပြောပါတယ
် Not only because people are forced to leave because they can't earn a livelihood or farm their land.
အဲမွေးဝမ်းကြောင်းမှုခက်ခဲလို့ထွန်းရဲစိုက်ပျိုးမှုမလုပ်နိုင်လို့တာမကရေရှားပါတဲ့ဒေသတွေမှာစစ်တပ်အဖွဲ့အစည်းတွေလက်နက်ကင်တွေကလူမှုကိုထိန်းချုပ်ဖို့အတွက်ရေအရင်းအမြစ်ကိုလက်နက်တပ်ဖွဲ့အသုံးချတဲ့အတွက်လဲလူတွေဟာနေရာကိုစွန့်ခွာကြရတာပါ
ဒီတော့တွင်အစင်လာအဖြစ်ဒုက္ခသည်တွေကိုလက်ခံလေးရှိတဲ့နိုင်ငံတွေနဲ့ဒုက္ခသည်တွေအကြပဋိပက္ခတွေဖြစ်ပေါ်နေတာကိုလူခွင့်ရေးအဖွဲ့တွေကထောက်ပြကြပါတယ်။ဖွံ့ဖြိုးပြီးနိုင်ငံတွေကဒုက္ခသည်တွေကိုအာရမနေရပြန်ပို့မှုအရှိန်မြင့်လာတဲ့ကိစ္စကို HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကဒုက္ခသည်များအခွင့်အရေးဆိုင်ရာတာဝန်ခံ Bill Frelick ကထောက်ပြပါတယ
်။ It's a lack of direct support through financial support and resettlement. It's also the example.
ဝီချီထောက်ပံ့တဲ့ပြန်လည်နေရာချတာရေးတရရဲ့အထောက်ပံ့တွေမရှိပါဘူး။ဥရောပသမဂ္ဂ၊အမေရိကန်ပြည်ထောင်စု၊ဩစတြေးလျနဲ့ချမ်းသာတဲ့နိုင်ငံအများအပြားကဒုက္ခသည်တွေကိုလက်ခံဖို့ညှဉ်းဆဲနေကြတယ်ဆိုတာနမူနာပြသလိုက်တာလည်းဖြစ်ပါတယ
်။ဥရောပသမဂ္ဂနဲ့တခြားဖွံ့ဖြိုးပြီးနိုင်ငံအတော်များများကလည်းဒုက္ခသည်တွေခိုးလုံလျှောက်ထားသူတွေကိုဟန်တားနိုင်မဲ့မူဝါဒတွေချမှတ်လုပ်ဆောင်လာနေကြပါတယ်။အဲဒီလို policy တွေကြောင့်ဒုက္ခသည်တွေအလုံးရင်းနဲ့ဝင်ရောက်လာနေတဲ့အခြေအနေတွေကိုလက်ရှိရင်ဆိုင်ဖြေရှင်းနေရတဲ့တူရကီလိုနိုင်ငံမျိုးကသူတို့နိုင်ငံရဲ့ဒုက္ခသည်တွေဝင်မလာဖို့ဟန်တားမှုတွေလှုပ်ဆောင်လာနေကြောင်းလဲ Bill Frelick ကပြောပါတယ်။အဲဒီလိုလှုပ်ဆောင်မှုတွေဖြစ်ပေါ်နေတာကို UNICEF အဖွဲ့ကဂျုံအာဂက်ဒီနီဝီလျံစ်ကလည်းထောက်ခံပါတယ
်။ I think there definitely is a very difficult climate right now for refugees.
အခုချိန်ဟာဒုက္ခသည်တွေအတွက်တကယ်ကိုခက်ခဲတဲ့အခြေအနေလို့ထင်ပါတယ်။ဒုက္ခသည်တွေကိုလက်မခံခြင်းနဲ့ခါခါတီးတီးအပြောအဆိုတွေကိုကြားနေမြင်နေရပါတယ်
။ကိုယ်နိုင်ငံသားတွေကိုဦးစားပေးအကာအကွယ်ပေးရမယ်လို့အစိုးရတွေကပြောဆိုနေတာကြောင့်လူမျိုးရေးနိုင်ငံခြားမုန်တီးရေးနဲ့အစ္စလမ်ဘာသာကိုးကွယ်သူတွေကိုမုန်တီးရေးစတဲ့ကိစ္စတွေကိုနိုင်ငံရေးအရရင်ဆိုင်ဖြေရှင်းမှုပြက်ကွက်နေတယ်လို့ Bill Frelick ကမြင်ပါတယ်။အဲ့ဒါရဲ့ရလကတော့အရေးပေါ်အကူအညီလိုအပ်နေတဲ့သူတွေကိုအကူအညီပေးတာတွေတဖြည်းဖြည်းရော့ကျလာနေတယ်လို့သူကပြောပါတယ
်။ The right to flee The right to seek asylum is essentially the last human right that people have.
ဒီရစ်စံခွာပိုင်ခွင့်ခလုံးမှုရပိုင်ခွင့်တော့ဟာလူသားတွေရဲ့နောက်ဆုံးရပိုင်ခွင့်တွေဖြစ်ပါတယ်။တခြားအရာတွေအားလုံးဆုံးရှုံးပြီးမျိုးတုံးတက်ဖြတ်ခံရတော့မယ့်အချိန်တည်မလားရှင်မလားဆိုတာတော့မသေးချာဖြစ်လာတဲ့အချိန်တွေမှာဒီအခွင့်အရေးတွေလိုအပ်ပါတယ်
။ဒုက္ခသည်တွေကိုကူညီပံ့ပိုးပေးကြဖို့စီးပွားရေးလုပ်ငန်းရှင်တွေနဲ့နိုင်ငံတကာအဖွဲ့အစည်းပေါင်း890တို့ကဒီဇင်ဘာလလယ်မှာယူနိစီယာကဥဆောင်ကျင်းပခဲ့တဲ့ဒုက္ခသည်များဆိုင်ရာညီလာခံမှာဆုံးဖြတ်ခဲ့ကြတာနဲ့2019ခုနှစ်ကိုအဆုံးသတ်ခဲ့ပါတယ်။အခုအညီပေးမယ်ဆိုတဲ့အဲ့ဒီဂရီကဝတ်တွေဟာအပြည့်အစုံမကြောက်တင်ထားတာမျိုးမဟုတ်ပေမဲ့လည်းအဲ့ဒီလိုဂရီပြုတ်လိုက်ခြင်းကဒုက္ခသည်တွေကိုနိုင်ငံတကာကအခုအညီပေးဖို့အတွက်မျှော်လင့်ချက်အသစ်တွေပြန်ပေးရရောက်စေတယ်လို့ယူနိစီယာကမျှော်လင့်နေပါတယ်ခင်ဗျာ
ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့ နောက်ပြီးကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်။စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပို့မယ်ဆိုရင်bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှိနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်။တော်ရရှိနေခုနာဆင်နေကြတာက VOA မြန်မာပိုင်းရဲ့ကြာတာပရိမနစ်ပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအာပုံမပြတ်မအီတန်စင်ကစီစဉ်တင်ဆက်ပေးထားတာကိုနားဆင်နိုင်ပါပြီရှင်။
မြန်မာနိုင်ငံတွင်းကကယ်ဆင်းဒုက္ခသည်ပေပြည်နယ်နေရာချထားရတဲ့အတွက်ဒေါ်လာ50ကျူနီဖို့ဂျပန်ကမ်းလှမ်းဆွေကောင်းစဉ်နဲ့ယူအီစီနီတိုင်းတားထားတဲ့ဆောင်းပါးကို asia.nikkei.com မှာဖတ်ရပါတယ်။မြန်မာနိုင်ငံတွင်းဩဇာလွှမ်းမိုးနိုင်မှုတရုတ်နဲ့ဂျပန်အပြိုင်ဆိုင်လှုပ်ဆောင်နေတယ်လို့ထောက်ပြထားတာပါ။စီးပွားရေးအရတရုတ်ကိုအားကိုးနေရပြီးတော့တရုတ်ရဲ့လွှမ်းမိုးမှုများတဲ့ကချင်ပြည်နယ်အတွင်းမှာပြည်တွင်းစစ်ကြောင့်ဆစ်ဆောင်ထွက်ပြေးရတဲ့ကချင်ဒုက္ခသည်3,000ရွာတွေကိုပြန်ပြီးတော့ပြည်နယ်နေရာချထားရတဲ့အတွက်ဒီပွန်ပရာဟီတာဖောင်ဒေးရှင်းနဲ့ဂျပန်ဆွေရတို့ပူးပေါင်းပြီးတော့ဒေါ်လာ5သန်းအကူအညီအထောက်ပံ့ပေးသွားမယ်အကြောင်းဂျပန်ဆွေရကဒီဇင်ဘာလနှောင်းပိုင်းမှာကြေညာခဲ့ပါတယ်ဒီငွေနဲ့အိမ်900အိမ်သားတွေစောက်မယ်အပြင်လေသမားတွေဝင်ငွေတိုးစီဖို့စိုက်ပျိုးရေးတင်တန်းတွေလည်းပေးသွားမှာဖြစ်တယ်လို့ဆိုပါတယ်ကချင်လက်နက်ကိုင်အဖွဲ့ KIA နဲ့မြန်မာစစ်တပ်အကြားအပြစ်ခက်ရဲစဲမှုသဘောတူညီချက်အမြန်ရရင်းနဲ့ကချင်ပြည်နယ်အတွင်းမှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့ကူညီတာဖြစ်တဲ့ဆိုပြီးတော့ရန်ကုန်မြို့ဂျပန်တရုံကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တိုင်းနာလက်နက်ကိုင်အဖွဲ့ဝင်နဲ့မြန်မာစစ်တပ်အကြားမှာတရုတ်ကဂျာဝင်စစ်ဆင်ပေးနေရလဲဖြစ်ပါတယ်။တရုတ်ဩဇာလွှမ်းတဲ့မြန်မာနိုင်ငံတွင်းဒေသတွေမှာဂျပန်နဲ့ပါဝင်လာတာကိုထောက်ပြထားတာပါ။တနမန်ကြီးမှာဆိုရင်မြန်မာနိုင်ငံတွင်းမှာရွှေချောင်းမှုစနစ်ပေါ်မှာလူခွင့်ချိုးဖောက်မှုတွေကျူးလွန်နေရလို့ကုလသမဂ္ဂကဆွဆွဲထားတာကိုတရုတ်ကမြန်မာဘက်လိုက်ပြီးတော့ဆန့်ကျင်ခဲ့ပေမဲ့လည်းဂျပန်ကတော့ကြားရည်အဖြစ်ပဲနေခဲ့တာကိုလည်းထောက်ပြရေးသားထားပါတယ်ရှင်။ရခိုင်ပြည်နယ်တွင်းမှာအချိန်အကြာဆုံးအင်တာနက်ဖြတ်တောက်ထားမှုကဆိုးကျိုးဖြစ်စေတဲ့ဆွေကောင်းစင်နဲ့ Mont Palatino ရေးသားထားတဲ့စောင်းမကိုတော့ globalvoices.org မှာဖတ်ရပါတယ်။2019ခုနှစ်လောင်းကချင်းပြည်နယ်နဲ့ရခိုင်ပြည်နယ်ကမြို့နယ်၉ခုမှာမြန်မာအနာဘိုင်တွေကအင်တာနက်ဖြတ်တောက်ဖို့အမိန့်ပေးခဲ့ပြီးတော့အခု6လအကြာမှာရခိုင်ပြည်နယ်ကမြို့နယ်၄ခုမှာအင်တာနက်ပိတ်ဆို့မှုတွေရှိနေစေပဲလို့ထောက်ပြထားပါသည်။အမျိုးသားလုံခြုံရေးကိုကာကွယ်ဖို့ဆိုတဲ့အကြောင်းပြချက်နဲ့အင်တာနက်ဖြတ်တောက်ခဲ့တယ်လို့သတင်းထောက်တွေရခိုင်ပြည်နယ်အတွင်းကိုဝင်ခွင့်ကိုလည်းပိတ်ပင်ခဲ့တာကိုထောက်ပြထားပါသည်။အင်တာနက်ဖြတ်တောက်မှုကြောင့်စီးပွားရေးလုပ်ငန်းလုပ်ကိုင်ရမှာအခက်အခဲဖြစ်စေသလိုအွန်လိုင်းကနေလုပ်ဆောင်ရတဲ့အစိုးရလုပ်ငန်းဆောင်တာတွေတောင့်နှေးစေတာကိုလည်းထောက်ပြထားပါသည်။ခီးသွားလုပ်ငန်းမိုဘိုင်းဖုန်းကနေတင်ဆက်ငွေလဲရတွေကိုထိခိုက်ရုံသာမကတခြားဒေတာရောက်နေတဲ့အမျိုးတွေနဲ့ပါဆက်သွယ်မရဖြစ်ရတယ်လို့လည်းဆိုပါတယ်။ဒီအရေးကိုလူမှုအခြေပြုလူမှုအဖွဲ့အစည်းတွေကစန့်ကျင်မှုတွေရန်ကုန်တဝိုင်းအခု90ကျော်လောက်ဖြစ်ပွားခဲ့တဲ့ဆိုတာကိုလည်းထောက်ပြထားတာပါ။အစိုးရကဒီလိုအင်တာနက်ဖြတ်တာတွေကိုပြည်သူတွေကဒီချိန်မှာဘာမှမပြောဘဲနဲ့လက်ပိုက်ကြည့်နေမယ်ဆိုရင်တခြားပြည်နယ်တွေတခြားကိစ္စတွေမှာလည်းအာဏာပိုင်တွေကအခုလိုပဲဆက်လုပ်နေဦးမှာဆိုပြီးတော့ဆန္ဒပြသူတွေကြွေးကြော်နေတာကိုကောက်နှုတ်ဖော်ပြထားပါတယ်ရှင်။
မအီတန်စင်ပါရှင်ဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ32.40-48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8:00ကနေ9:00အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုတော့လိုင်းဒို19.25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းဒို19.25-32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြည်ပချင်းည10:00မှာလိုင်းဒိုမီတာ25.32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ပါရှင်VOA မြန်မာပိုင်းစီစဉ်ရဲ့ကြာတာပင်းနေမနဲ့ခင်ထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9483ညနဲ့လိုင်းဒိုမီတာ48 kHz 6153ညတို့အပြင်လိုင်းလမီတာ190 kHz 1905ကနေတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာဥကြောစန္တာရဲ့မြန်မာရေးသုံးသပ်ချက်ဘလော့ဂါရီပြောသမျှစရဲ့အစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာဖြစ်တယ်လို့လူမှုနဲ့ကျန်းမာရေးကဏ္ဍမှာတော့အခုလိုအေးမြရဲ့ဆောင်းရာသီမှာအရေးပြား၆သိရဲ့ပြဿနာကိုဘယ်လိုကာကွယ်သင့်ပါသလဲဆိုတာ
ကိုတုံးတဲ့ဒီ notion တွေ cosmetic တွေဆက်ပြားတွေအဲ့ဒါတွေကအများသောအားဖြင့်ဟိုအနံ့တွေများတဲ့ဟာတွေမတုံးတာအကောင်းဆုံးအယောင်တွေမပါတဲ့ဟာဆိုအကောင်းဆုံ
းအရေးပြားဆရာဝန်ဒေါက်တာဝေယံဖြူပြောသွားတာပါအပြည့်စုံကိုတော့နောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ဥကျော်စန္တာရဲ့မြမရေးတုံးသက်ချက်ကိုနားဆင်ရပါမယ်။ရခိုင်ပြည်နယ်မှာဆိုးရတဲ့အေအီတို့တိုက်ပွဲတွေကိုအချိန်မြင့်နေရဟာပြည်သူလူထုရဲ့ဆင်းရဲဒုက္ခကိုပိုပြီးတော့နှက်ရှိုင်းစေုံကလွဲလို့အကျိုးတစ်စုံတစ်ရာဖြစ်ထွန်းနိုင်ပါသလား။နှစ်ဖက်ရည်မှန်းချက်အသီးသီးကိုပြေဝအောင်မြင်မယ်လို့ယူဆကြပါသလား။ရခိုင်ပြည်ပခပြည်လေရေးနဲ့ငြိမ်းချမ်းရေးအတွက်ကြားဝင်ဆေးဆက်ပေးတင်သူတွေကဘယ်သူတွေလဲဆိုတာကိုပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းနဲ့ဥကျော်စန္တာတို့ဆွေးနွေးတုံ့သက်တင်ပြထားတာကိုနားဆင်နိုင်ပါပြီရှင်
။ဦးဖေတန်းခင်ဗျာရခိုင်ပြည်နယ်မှာတိုက်ပွဲတွေဟာတော်လေးပြင်းပြင်းထန်ထန်ဖြစ်လာတဲ့တိုက်ပွဲအစဉ်မြင့်တဲ့မြင့်လာတဲ့ပြည်သူလူထုအင်တာနက်နဲ့နေရတဲ့ဆိုတာလူတိုင်းသိကြတဲ့ကိစ္စဖြစ်ပါတယ်။တလောတုန်းကဦးဖေတန်းကဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်စဆွေးနွေးပြီးဖို့လိုလားရဆိုရင်အစဉ်သင်းစီရဆိုပြီးတော့ဥပဒေကစပြီးကန့်ဟန့်တယ်လို့ကျွန်တော်မီဒီယာတစ်ခုမှကြားလိုက်ရပါတယ်အဲ့ဒါဟုတ်ပါလားခင်ဗျာ
ဟုတ်ကဲ့ဒီကိစ္စဒီနေ့ဒီစစ်ပွဲတွေကိုရွှေ့ဆွဲပြီးတော့နိုင်ငံကြီးကိုတွားကျင်တဲ့စေနာတွေကြောင့်တကယ်လို့ဒါသူရကမ်းတော့ဖြစ်နေဒီအေတတ်တော်ဘက်ကသဘောဆန္ဒရှိရဆိုရင်ကျွန်တော်တို့စစ်တော်ကိုယ်စားလှယ်အနေနဲ့အဲ့ဒါကိုကြောင်းဝင်ထောင်ရွက်ပြီးခုအသိရှိရတယ်လို့ကျွန်တော်ပြောခဲ့တယ်။အထူးသဖြင့် PNP စွတ်တော်ကိုယ်စားလှယ်ရဲ့ဌာနသဘောထားကိုကျွန်တော်ကြေညာခင်ရှင်းဖြစ်ပါတယ်ခင်ဗျ။အ
ဲ့ဒီဟာကိုအစိုးပြချက်တည်းအနေနဲ့တိုင်ဝင်ကန့်လှမ်းတာရောလုပ်ခဲ့ပါသလား
။အဲကျွန်တော်တို့ကအဲ့လိုလုပ်ဖို့ကြတော့အခြေအနေမပြေပါဘူးခင်ဗျ။အဲ့လိုအင်တာဗျူးရဲ့အချိန်မှာတခြားကောင်းတွေတခုဖြစ်တာကြောင့်အဲကျွန်တော်ကနောက်ဆုံးမှသူတို့ဆက်ပြီးတော့မိတဲ့အပေါ်မှာကျွန်တော်တို့ကဌာနရှိရဆိုတာပဲကျွန်တော်ပြောခဲ့တာဖြစ်ပါတယ်အဲ့လိုဟိုကျွန်တော်တို့ကတော့စတင်ပြီးတော့အစုပြုဖို့မတင်တော်ဘူးဆိုတော့အနေထားမျိုးအဲ့ဒီမှာရှိခဲ့ပါတယ်ဟောဒီကာယကံရှင်းနှစ်ဖက်ပုဂ္ဂိုလ်တွေကလူသားမှုရှိရဆိုတော့အရေးတင်ကြတာတစ်ခုခုလည်းကျွန်တော်တို့ဟိုမတိကျုံခဲ့ရဘူးပေါ့နော်ကျွန်တော်တို့အဲ့လိုပြောတဲ့အတိုင်းအောင်ဟောဒီကာလမှုလည်းအချိန်မလာခဲ့ဘူးဟောကျွန်တော်တို့ကလည်းစေနာနဲ့လုပ်တယ်ဆိုပေမဲ့ဒီနာဝေဒနာဖြစ်သွားရင်မကောင်းပါဘူ
းဟုတ်က
ဲ့အဲဒါကြောင့်ကျွန်တော်တို့ကတော့အဲ့လိုစတဲ့ကာလမှုမျိုးကိုမလုပ်ခဲ့ပါဘူးခင်ဗျဟုတ်ကဲ့
ကျွန်တော်ဒီဟာကိုဘာကြောင့်မေးရသလဲဆိုရင်တကယ်တမ်းဒီကိစ္စမှာဂျာဝင်စစ်စပ်ပြည်တဲ့အဖွဲ့အစည်းဟာဒီပြည်သူကိုယ်စားလှယ်ဖြစ်တဲ့လွှတ်တော်ကိုယ်စားလှယ်များကသာလုပ်တင်လို့ထင်ပါရဲ့အခုနိုင်ငံတော်အစိုးရကမျိုးသားလွှတ်တော်ဒုတိယဥက္ကဋ္ဌဥက္ကဋ္ဌအောင်တို့ပြန်ကြားရေးဝန်ကြီးဦးခင်မြင့်တို့ကိုအဖွဲ့အစည်းတစ်ခုဖွဲ့စည်းပေးထားပါရဲ့ဒီကိစ္စညီညာရေးအတွက်အဖြေရှာရေးလားအကြံပေးရေးလားဆိုတဲ့အဖွဲ့ဒါမဲ့သူကအာဏာပိုင်အဖွဲ့အစည်းကိုကိုးစားပြုရတယ်တတိယအဖြစ်ဟိုဘက်ကတိုက်နေတဲ့ဘက်ကိုကိုးစားပြုတဲ့သဘောမျိုးပါနေတဲ့အတွက်ကြောင့်ဒီဟာတဲ့ဥပိသန်တို့လိုအစိုးရရန်တရားနဲ့ပတ်သက်တဲ့လွှတ်တော်ကိုယ်စားရလို့ရင်ပူပြီးထိရောက်မယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ရှေ့ကိုဆက်ပြီးတော့ဥပိသန်တို့စနစ်တကျနှစ်ဖက်ကိုအဆူပြုမဲ့အလားအလာကောမရှိဘူးလားခင်ဗျာ
စစ်တော်ဆိုတာကတော့နော်ပြည်သူကိုးစားပြုအဖွဲ့အစည်းဖြစ်ပါတယ်မင်းတို့လည်းရှိပါတယ်အဲဒါကြောင့်ဒီလိုအဖွဲ့မျိုးကိုတစ်ဖက်စလုံးကရင်းရင်းကြည်ကြည်နဲ့အေးတက်တော်ကလည်းပဲနိုင်ငံရေးကိုဆွေးနွေးဖို့လိုလားတယ်အဲဒီမြန်မာတက်မလို့မြန်မာအစိုးရကလည်းနိုင်ငံရေးတကားဖွင့်ထားပါတယ်ဆိုတော့ပြောဆိုချက်တွေလည်းရှိတော့အာကျွန်တော်တို့အောက်တုံးခောက်ပြန်လုံးပြန်ပုံစံမျိုးဆက်တည်ပြီးတော့နိုင်ငံရေးမှာအတိစုနေရာတွေဘာတွေရှိရဲအဲဘယ်သူအပြည့်ယူလုံနိုင်တယ်ဆိုတာကိုပို့ပြီးတော့အထူးတရားရောက်လုံနိုင်မယ်လို့ ဟိုမြင်ပါတယ်အဲတော့ဟိုဥဒေါင်းတို့လူအဖွဲ့ကြီးရောရှိရဒါမဲ့အဲဒါရင်းဆိုင်ရဲ့အထောက်အပံ့ပြုအဖွဲ့ပေါ့နော်အဲဒါမဲ့တကယ်လားလက်တွေ့မှာလည်းလုံနိုင်တဲ့အခြေအနေမျိုးဟိုကျွန်တော်တို့စောင့်ကြည့်နေပါတယ်မတွေ့ဘူးလုံးလည်းမလုံဘူးပေါ့နော်ဟောဒါကြောင့်ဒီလိုဈာဆောင်အဖွဲ့ကြီးတခုလိုရဲဆိုတော့ဟောသိကြပါတယ်ဒါမဲ့အခြေအနေလည်းနိုင်ငံတကာအဖွဲ့ကြီးတွေတစ်ဖက်ကပြောတာတော့လက်မခံရှင်တော့ဟောကုဒီနဲ့ကုတန်းကြီးမှာပေါ့နော်ဒီစွတ်တော်ဆိုတာကအာပြည်သူတွေကိုကိုးစားပြုတဲ့ပုဂ္ဂိုလ်တွေဆိုတော့ဒီပုဂ္ဂိုလ်တွေနဲ့ဖွင့်ရင်အသိတော်ဆုံးပါပဲအဲကျွန်တော်တို့ကတော့ဟိုကိုကခုနကပြောသူစက်တင်ကာလံဖို့တဲ့ပေါ့နော်အခုခုတစ်ဖက်ဖက်ကလက်ခံတယ်လို့အကြောင်းကြားရင်တော့တစ်ဖက်ဖက်ကပူလို့ဆက်ပြရကောင်းပါတယ်တကယ်လို့ဒါလည်းပဲအဲကျွန်တော်တို့အနေနဲ့လိုအပ်တယ်ဆိုရင်လည်းပဲပေါ့နော်ပါတီရဲ့တာဝန်တွေကတကယ်လို့ပြေးလာခဲ့ရင်တော့ကျွန်တော်တို့ဘက်ကဒါဝင်လှုပ်ဖို့ကြိုးစားဖို့ကျွန်တော်ဘက်ဆန္ဒရှိပါတယ်ခင်ဗျာ
အခုဖြစ်နေတဲ့ကိစ္စကအစိုးရတမတော်ဘက်ကရောအေအေဘက်ကရောဒီလက်နက်ကင်တိုက်ပွဲနီးနဲ့သူတို့လူချင်းရဲ့ယူမန်ဂျက်မှန်နိုင်ကိုရောက်မယ်လို့မျှော်လင့်နေကြရဲထင်ပါသလားစစ်တပ်ဖက်ကလည်းပဲငါတို့တိုက်ရရင်ဒီသဘုံလုံးဝအမြင့်ပြုတ်သွားလိမ့်မယ်လို့သူတို့ယူဆများယူဆနေသလားတခါအေအေဘက်ကလည်းပဲငါတို့တိုက်ပြီးတော့သူရတက်မတော်ကလုံးဝဆုတ်ခွာသွားပြီးတော့သူတို့လူချင်းရဲ့ပုံစံမျိုးလုပ်လို့ရမယ်လို့ထင်နေကြတယ်လို့များဥပဒေယူဆမိပါသလားကျွန်တော်အမြင်မှာတော့ဘယ်လို့မှမဖြစ်နိုင်တဲ့ကိစ္စပဲတကယ်လို့သာနှစ်ဖက်စလုံးကလက်နက်အင်အားနဲ့သူတို့လူချင်းရဲ့ယူမန်ဂျက်မှန်နိုင်ကိုရောက်မယ်လို့မျောမှန်ခဲ့ရင်တော့ဒါမှားတဲ့မျောမှန်ချက်ပဲလို့ကျွန်တော်ကတော့ရိုးသားသားပဲသုံးသပ်လို့ပါတယ်ဥပဒေပဲလို့သဘောပါတယ်သူတို့နှစ်ဖက်ရဲ့အခုလုပ်နေဖြစ်ရကို
အဖွဲ့အစည်းတွေကတော့ခုနဆရာပြောသလိုပေါ့နော်ဟောမြမတ်တက်မလို့ကတော့ဒါအပြတ်ရှင်မှုဖို့ပဲပြောတယ်ဒါမဲ့အေတက်တော်အနေနဲ့ကတော့ဟောသူတို့ဘက်ကလုံးဝလွတ်လပ်ရေးဆိုတဲ့စကားတော့ဒီနေ့တည်းဒီကျွန်တော်မကြားသေးဘူးเนาะဒါပေမဲ့confederate ဆိုတဲ့လေတာတော့ဟာပေါ့ဆိုဒီအကြောင်းအရာပေါ်မှာကျွန်တော်တို့ဟိုဆွေးနွေးနိုင်လိမ့်မယ်လို့ကျွန်တော်ထင်တယ်ဒီနည်းနဲ့ပြည်ထောင်စုထဲမှာပဲဖြည့်ရှင်းနိုင်သေးတယ်ဆိုရပြတ်မှာလို့မြင်တယ်ပြီးတော့သူတို့မတွေ့အဖွဲ့ကြီးကဘယ်လိုပဲအဲယူဆယူဆပေါ့နော်ဟောတကယ်တမ်းပြည်သူတွေကကြီးကြေကြေကိုဒုက္ခရောက်နေကြတာတော့ကျွန်တော်တို့တွေ့တယ်ပြီးတော့ကျွန်တော်တို့ကငင်းညာရေးတကားကိုပဲအဖွင့်ထားဖို့လိုတယ်ငင်းညာရေးစပွဲကိုပဲရောက်အောင်ကြိုးစားကြပါဆိုပြီးတော့လေကျွန်တော်တို့ဘက်ကအများတိုက်တွန်းနေတာရှိပါတယ်အဲကျွန်တော်တို့လိုချင်တာအာကြီးပဲပြောနေရှင်းတယ်ကျွန်တော်အဲလိုချင်တဲ့အတိုင်းတာဘောင်းတစ်ခုထဲမှာအာကျွန်တော်တို့ဘယ်လိုလုပ်စုံမတစ်ခုကိုရောက်ကြမလဲဆိုတော့ဆွေးနွေးခွင်းနဲ့ပဲအခြေချပြင်းတယ်အဲအဲ့လိုပါပဲဒီလိုတွေအတွက်အငင်းချမ်းဆုံးလမ်းကြောင်းလို့ကျွန်တော်တို့ဘက်ကရှုမြင်ပါတယ
်အာနိုင်ငံရေးသမားတွေတော်လှန်ရေးသမားတွေရဲ့အစဉ်လာပြောယူစကားတစ်ခုကတော့ကျွေးကြော်တန်ဟာယီမန်ကျပန်းနိုင်မဟုတ်ဘူးဆိုတဲ့စကားပါပဲအဲ့တော့အခုအေအေဘက်ကနေပြီးတော့ဒါ confederate တို့ဘာလို့ပြောနေလဲသူတို့ကျွေးကြော်တန်ဖြစ်ကောင်းဖြစ်မယ်ပေါ်တယ်တကယ်တမ်းကျွေးကြော်တန်အနေနဲ့လည်းပဲအတိအကျဖော်ထုတ်ကြညာလည်းမကြသေးပါဘူးဒါ့ပေမဲ့လည်းအဲ့လိုကျွေးကြော်တန်ကိုဒါမင်းတို့လူချင်းကများလွန်းတယ်ဆိုပြီးတော့မဆွေးနွေးပဲနေတယ်ဆိုရင်တော့သိမှန်ကန်လိမ့်မယ်မဟုတ်ဘူးလို့ထင်ပါတယ်မှားမယ်လို့ထင်တယ်တကယ်တော့ဒီဟာကျွေးကြော်ဒါကကျွကြော်တဲ့တစ်ပိုင်းပဲတကယ်တမ်းလူကျင်တဲ့ဒီမှန်ကျပန်းနိုင်ကဒါဆွေးနွေးညှိနှိုင်းတဲ့အခါမှာဘာလူကျင်လဲဆိုတာထွက်လာမှာပေါ့မဟုတ်ဘူးလားကိုယ့်ဘက်ကကျွကြော်တန်ကြတယ်ပြောတန်ကြတယ်ဆိုတာနဲ့ပတ်သက်ပြီးတော့ဒါများလုံးနဲ့မပြောနိုင်ဘူးဆိုရင်တော့အဖြေရဖို့တော်တော်လေးဝေးနေဦးမယ်လို့ကျွန်တော်ထင်တာပါပဲ
ဟုတ်ကဲ့ဒါကတော့ကျွန်တော်ယီမန်ရှေကတော့ဟိုရင်ထဲမှာဘလူပဲရှိရှိပေါ့နော်ပြောတဲ့စကားပေါ်မှာအမှတ်တမ်းတင်ရမှာဖြစ်ပါတယ်စကားတွေကလည်းအဲဒန်ဒူရီဆိုတဲ့စကားကိုစကြရတာပေါ့နော်ကိစ္စအစိုးရကအဲ့ဒီပုံမှာအကောင့်တွေပုံမှုမရှိခဲ့တဲ့လောက်ဟိုနေခဲ့တယ်အဲဒန်ဒူရီဆိုတဲ့စကားကိုဒီအစိုးရတွေကမကြားချင်အောင်ထိသင်ရှင်းစင်လက်တွေနဲ့ကြံပြောကြတယ်အဲ့ဒီကစပြီးအဆင့်တက်ပြီးတော့ဖက်ဒရေးရှင်းဖြစ်လာတယ်အဲ့ဖက်ဒရေးရှင်းပြောတဲ့အခါမှာလည်းအချိန်ကြီးအများကြီးဆွဲပြီးတော့ဟိုအကြောင်းပြဒီအကြောင်းပြနဲ့အာလားလမ်းကြောင်းမှာမရောက်တာပါပြန်မှုပြပေါင်းများစွာကြာခဲ့တယ်အဲ့ဒီတော့ confederate ဖြစ်လာတာပေါ့နော်အဲ့ confederate မရရင်လည်းနောက်ဆုံးအလားလုံးဝ liberation ဆိုတာမျိုးတောင်းဆိုကောင်းတောင်းဆိုလာမယ်အဲဒါကတောင်းဆိုချက်တွေပဲဖြစ်တယ်အကန့်အသတ်တွေပဲဖြစ်တယ်တကယ်တမ်းလဲဆွေးနွေးဖို့ကြတော့လဲသူတို့မဆွေးနွေးတော့ဘူးဟောတိုက်ကြမယ်ဆိုတဲ့ပုံစံမျိုးလဲတစ်ဖက်စလုံးမှာမရှိပါဘူးဟောဒါကြောင့်တရားဆွေးနွေးတဲ့အခါမှာတော့ဂျာဆန်အဖွဲ့ကြီးတခုပါလာပြီဆိုရင်ပြည်သူကိုမာနိုင်ချပြီးတော့ဟောလှုပ်ဆောင်တဲ့အဖွဲ့ကြီးဖြစ်လို့တစ်ဖက်စလုံးရဲ့ဌာနဟောအသေးစားကြီးပြေးနိုင်လိမ့်မယ်ပြည်သူကလည်းချပြနိုင်လိမ့်မယ်အဲ့အဲ့အမှဒါကဘယ်သူကငင်းညာရေးလူချင်းနဲ့အဲဘယ်သူကဟန်ဆောင်ပါဆောင်လုပ်နေတယ်ဆိုတာမျိုးကအတိအကျပေါ်လာမှဖြစ်ပါတယ်အဲ့လိုတက်တယ်တက်ကြရတဲ့လုပ်လို့ရှိခဲ့ရင်တော့ ော်ဒါကလမ်းကြောင်းမှောင်ကိုအဖြစ်ဖြစ်နှိစက်လာလိမ့်မယ်လို့ကျွန်တော်တို့ဘက်ကယူဆတယ်
။ဆိုတော့ဒီညမှာကျွန်တော်တခုပြောချင်တယ်အခုတော့မှဥပဒေနဲ့ကျွန်တော်နဲ့ဒီကိစ္စကိုဆွေးနွေးနေရင်တချို့ကပြောလိမ့်မယ်ရခိုင်ချင်းချင်းမို့လို့အေးဘက်ကိုပင်းပြောတယ်ဘာညာဆိုတော့ကျွန်တော်ကဒီကမဟုတ်ကြောင်းအခိုင်အမာလည်းပဲပြသနိုင်ဖို့လိုတယ်ဥပဒေစံတို့ EMB body ဖြစ်စေရခိုင်စွတ်တော်ကုလေကြီးပဲပါဝင်တဲ့အဖွဲ့ဖြစ်စေဖွဲ့စည်းပြီးတော့ညီညာရေးဆွေးဆက်ပေးမယ်လို့ကနလာကျဆွေင္ကဥပိသန်တို့အဖွဲ့နဲ့ဘဲဘက်ကမှဘဲမလိုက်ဖဲမှန်ကန်တိကျသောဂျာနီအဖွဲ့စီဖြစ်ပါတယ်လို့အမခံနိုင်ပါမလားဟိုဘက်ကတော့ဆူဆွဲမှာပဲအေဘက်ကိုပြင်မှာပဲမင်းတို့ကဆူပြီးတော့အဲ့ဒီကိစ္စကဘယ်လိုဆောင်ရွက်နိုင်မယ်ထင်ပါလဲ
အင်းကျွန်တော်တို့ကတကယ်လို့ဒါအဲ့လိုဂျာဆောင်အဖွဲ့စီတစ်ခုနေနဲ့နှစ်သက်စလုံးကယဉ်ယဉ်ကြည့်ကြည့်ပေါ့နော်အာဒါတဘောတူဖို့လိုတယ်အာဒီပုံကိုယ်တွေကဘာမှလုတ်ပိုင်ခွင့်ရှိရမှာပေါ့နှစ်ဖက်ရဲ့ဂျာမှာဆောင်ရွက်ပေးမယ့်အဖွဲ့စီတွေဖြစ်ပါတယ်မိမိလိုချင်တာကိုဝင်ပြီးတော့တစ်ခါတော့ကပင်းပြီးတော့ပြောလို့ရတဲ့အဖွဲ့အစည်းအဲ့လိုသဘောမျိုးနဲ့ဒီဖွဲ့စည်းကိုဖွဲ့စည်းလို့လည်းမရပါဘူး။ဒါကြောင့်တစ်ဖက်တုံးကတံပြားကင်းကင်းချင်းချင်းနဲ့အနည်းဆုံးတော့ပေါ့ဗျာ။နော်စမ်းသပ်တဲ့သဘောမျိုးနဲ့စမ်းသပ်ကြည့်ရင်ဒါကကျွန်တော်မလုပ်တာထက်ပိုပြီးတော့အရှင်းပြပါလိမ့်မယ်။ဒီနေရာမှာရခိုင်ရဲ့အစိုးရရဲ့တဘုံရဲ့လူကျွန်တော်တို့စိတ်ထဲမှာထားလို့မရတော့ဘူး။ကျွန်တော်ဒီနယ်အေရှာရင်ကျွန်တော်တီထောင်စုကြီးဒီအရှာတီနေရေးပြပြကျွန်တော်တို့အကုန်လုံးမှာသဘောထားကြီးကြီးနဲ့ဆောင်ရွက်ဖို့လိုအပ်တယ်လို့မြင်ပါတယ်ကျွန်တော်ကအ
ဲ့တော့ရခိုင်လွတ်တော်ကိုယ်စားလှယ်ကြီးပဲမဟုတ်ဘဲ ANP ကြီးပဲမဟုတ်ဘဲကျန်တဲ့ပြည်ထောင်စုထက်ကသင့်လျော်တဲ့ပုဂ္ဂိုလ်တွေလွတ်တော်ကိုယ်စားလှယ်တွေစသဖြင့်ထည့်ရင်တော့ပို့ပြီးတော့အဆင်မပြေနိုင်ဘူးလားခုနဥပဒေသံပြောတဲ့တန်တရားမျိုးကိုရှောင်ရွက်နိုင်ရအကြောင်းမရှိဘူးလား
ကျွန်တော်ပြောခဲ့တုန်းကတော့ကိုယ့်ပါတီကိုကိုစားပြုပြီးတော့ပြောခဲ့တာဖြစ်ပါတယ်ANP ပါတီရဲ့အဘိုးသားကလည်းအဲ့လိုရှိလို့ကျွန်တော်အနေနဲ့ဒီမှာမီဒီယာမှာရဲရဲတင်းတင်းပြောခဲ့တာဖြစ်ပါတယ်။အဲသူများအဖွဲ့အစည်းသူများပုဂ္ဂိုလ်တွေကြတော့ကျွန်တော်တို့ဘက်ကပြောလို့မရဘူး။ဒါပေမဲ့အစိုးရကအဲ့လိုပုဂ္ဂိုလ်မျိုးတွေနဲ့အဲ့လားပေါ်ဒီစွတ်တော့ကိုယ်တွေကတကယ်တမ်းရောပြီးတော့လုံးစီရှင်နေဆိုရင်လည်းဒါကောင်းတဲ့အချက်ပါပဲ။မလုပ်တာတည်းဆိုရင်တော့အကုန်လုံးဟိုကောင်းပါလေ။ဒီတခြားအပတီကလွတ်တော်ကိုယ်စားလှယ်ပိုင်နဲ့ဒီသူကိုစားကြည့်တဲ့ပို့ပြီးတော့အားရှိတာပေါ့အဓိကတော့ဒီလမ်းကြောင်းတဲကိုရောက်ဖို့ပဲအရေးကြီးတယ်နန်းနန်းဆန်းဆန်းသွားနိုင်ဖို့ပဲအရေးကြီးတယ်လို့မြင်ပါတယ်
တော်ရရှင်များရှင်ဥကျော်စံတာရဲ့မြန်မာပြည်တုံးသက်ချက်အစီအစဉ်ကိုနားဆင်ပြီးအခုတော့လာမယ့်ဇနီးညတိုက်ရိုက်လေလိုင်းအစီအစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအတည်ပြုလိုပါတယ်
တော်ရရှင်များရှင်2020နှစ်သစ်တဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပဖို့ရှိနေတာမို့လွတ်တော်ကိုယ်စားလှယ်တွေကိုလူလူကနောက်တစ်ကြိမ်ရွေးချယ်ကြရအောင်ပါဥပဒေပြုရေးမှာအခရာကျတဲ့လွတ်တော်ကိုယ်စားလှယ်တွေအနေနဲ့ပြီးခဲ့တဲ့2019မှာရောဘာတွေစွမ်းဆောင်နိုင်ခဲ့ကြပါသလဲဘယ်လိုအခက်အခဲတွေစိန်ခေါ်မှုတွေကြုံခဲ့ရသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာပြန်ထုတ်သက်ကြည့်ကြရအောင်ပါရှင်လူလူကမဲပေးရွေးချယ်ခဲ့ကြတဲ့ကိုယ်စားလှယ်တွေအနေနဲ့ကိုယ့်ရဲ့မျိုးလင့်ချက်တွေစံနာတွေကိုဘလောက်ထိဖြည့်ဆည်းပေးနိုင်ခဲ့ပြီလဲလို့ယူဆကြပါသလဲသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာbarnies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ facebook စာမျက်နှာမှာလည်းတက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
် view တိုက်ရိုက်လေးလိုက်စီစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညတွေမှာတင်ဆက်ပေးနေပါတယ်။လာမယ့်စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုအလှည့်ပေးကြအောင်ပါရှင်။အေးမြရဲ့ဆောင်းရသည်မှာအရေးပြား6တွေရာကလည်းလူအတော်များများရင်ဆိုင်ရတဲ့ကျန်းမာရေးပြဿနာတစ်ခုဖြစ်ပါတယ်။ဆောင်းနှင်းမှာအရေးပြားထိခိုက်ပျက်စီးမှုမဖြစ်အောင်ဘယ်လိုဂရုစိုက်ကာကွယ်သင့်ပါသလဲ။ဒေါက်တာတန်ဇော်ကစီစဉ်တင်ဆက်ပေးထားပါတယ်ရှင
်။အေးမြရဲ့ဆောင်းရသည်မှာအရေးပြား6တွေပျက်စီးမှုကလည်းသတိပြုရမယ့်ကျန်းမာရေးပြဿနာတစ်ခုဖြစ်ပါတယ်။အသားရည်ကိုဂရုစိုက်တဲ့သူတွေကပိုပြီးဒီချမိကြတာပါ။ဆောင်းနေမှာအရေးပြားထိခိုက်ပျက်စီးမှုကိုပြင်းပြင်းထန်ထန်ခံစားခဲ့ရပူတာကြောင့်ဆောင်းရည်ကိုရောက်လာပြီဆိုရင်တာမန်ထက်ပိုပြီးအရေးပြားမချောက်သိအောင်ဂရုစိုက်ကာဝယ်ထားမိတယ်လို့အယောင်မြင့်တဲ့ရေမန်နေဂျာတူဦးဖြစ်သူမတ်တန်နာကအခုလိုပြောပါရစေ
။ အမကိုယ်တိုင်ကပေါ့နော်အသားရေအရန်ချောက်တယ်ပေါ့နော်ဖနောက်နေဆိုရင်တောက်လျှောက်ကွဲတယ်မွေမိုးဆောင်တောက်လျှောက်ကွဲတယ်အခုဆိုရင် skin care လေးတွေကိုထိမ့်သိမ့်မှုအရင်ကထိမ့်သိမ့်မှုမရှိခဲ့ဘူးပေါ့နော်အခုဆိုရင်မအားထိမ့်သိမ့်မှုရှိခဲ့တဲ့အတွက်ကြောင့်အဲသွတ်ထွက်တာတွေလည်းမရှိတော့ဘူး skin care ကတော့လူတိုင်းပေါ့နော်ထိမ့်သိမ့်သင့်တယ်လို့မတော့ပြောချင်တယ်ပေါ့နော်
အသားလာစီလိမ့်ပြီးအေးပြားလှပကိုထိန်းသိမ်းထားတဲ့သူတွေကလည်းအခုလိုဆောင်းရသည်မှာအသားရည်ပျက်စီးမှုကိုပိုပြီးကြုံတွေ့ကြရတယ်လို့ပြောကြပါတယ်။ဒီရသည်မှာအသားလာစီအသုံးပြုတဲ့အခါမွိုင်စတာရိုက်ဇာပါတဲ့အသားလာစီတွေကိုရွေးချယ်အသုံးပြုဖြစ်တယ်လို့မက်ဖောဒါရှုနဲ့မကွဲစောတို့ကအခုလိုပြောပါတယ်
။အခုလိုအေးမြတဲ့အချိန်မှာဆိုရင်ကျမတို့ကြုံတွေ့ရတာကကြတော့ဟောပေါ့အသားချောက်တာအသားကတော့အသားအရေပြား၆တာတော့အများရန်ကြုံတွေ့နေရတဲ့အဲ့ဒါပြဿနာအဓိကပါပဲရှင်။ခေါင်းနဲ့ရောက်ပြီဆိုလို့ရှင်တော့ဒီတိုင်းကတော့ဟွာပေါ့အသားရေကတော့၆တွေ့လာတယ်။အသားရေ၆တွေ့တယ်အဲ့ဒီအတွက်ကိုမထိန်းသိမ်းရမလဲဆိုတော့ဟွာပေါ့အဓိကတော့မော်ချရိုက်စာလင်းရမယ်ပေါ့နော်။ရေနွေးနဲ့ရေမချိုးရဘူး။ရေနွေးနဲ့ရေချိုးလို့ရှင်ပုံတော့အသားရေ၆တယ်။ပြီးရင်အသားရေ၆တွေ့တဲ့ရားရားရည်ဖြစ်တတ်တယ်ပေါ့နော်။ အရင်ပြားမချအောင်ညီမကဘလို့ထိမ့်သိမ့်လဲဆိုတော့အဲ body lotion နေနိုင်တယ်ပေါ့နော် body lotion နေတဲ့အခါမှာဒီအော်ဂီဗီယာနဲ့ပတ်သက်တဲ့အဲတချို့အဲ lotion တွေရှိတယ်အဲပြီးလို့ရှိရင် day cream လို့ night cream လို့အဲ့ဒါတွေသုံးတယ်ဟုတ်ကဲ့ရှင်ဟုတ်အဲဗီတာမင် E lotion အဲ့ဒါတွေလည်းသုံးပါတယ်အဲ့ဒါကြတော့အသားအရည်အဲဆိုပြေပြီးတော့ချုံမှုဖို့အတွက်ပေါ့အသားအရည်ပြားမချအောင်လို့အဲ့လိုမျိုးနီးလန်းနေနဲ့ကာကွယ်ပါလိမ့်ရှင
်။အရည်ပြား၆တိပျက်စီးမှုမဖြစ်စေဖို့အတွက်အသားလာစီတွေလိမ့်ပြီးကာကွယ်ထားဖို့လိုသလိုအရည်ပြား၆တိမှုကိုပိုဆိုးစေမယ့်အဖြစ်မှုတွေကိုလည်းသတိပြုရှောင်ကြဉ်ရမှာဖြစ်ပါတယ်။ရင်းနှီးပူပူနဲ့ရေချိုးတာမျိုးကိုရှောင်ကြဉ်ပြီးရေခဏခဏချိုးတာနဲ့လက်ခဏခဏဆီတာတွေကိုတက်နိုင်သလောက်ရှော့ချသင့်တယ်လို့အရည်ပြားဆရာဝန်တူဖြစ်သူဒေါက်တာဝေယံဖြိုးကပြောပါလဲ
။ကိုတုံးတဲ့ဒီ lotion တွေcosmetic တွေဆက်ပြားတွေအဲ့ဒါတွေကအများသောအားဖြင့်ဟိုအနံ့တွေများတဲ့ဟာတွေမသုံးတာအကောင်းဆုံးအယောင်တွေမပါတဲ့ဟာဆိုအကောင်းဆုံးပြင်းတဲ့ဆက်ပြားတွေ chemical ပြင်းတဲ့ပါတဲ့ဆက်ပြားတွေမသုံးတာအကောင်းဆုံးပေါ့နော်နောက်တစ်ခုကရေချိုးမယ်ဆိုလို့ရှိရင်လည်းဖြစ်နိုင်ရောအဲ temperature ပေါ့ water temperature ရေရဲ့အပူချိန်ကြီးကြက်သိန်းလေးလောက်ဆိုလို့ရှိရင်တော်ပြီတအားကြီးဟိုအရန်ပူတဲ့ဟာမျိုးနဲ့ချိုးလို့ရှိရင်အရေပြားရဲ့အစီစွာအစီတွေပေတာပုံများတဲ့အတွက်ကြောင့်အရေပြား၆ခုပုံဖြစ်တတ်တယ်။နောက်တစ်ခုကရေချိုးတဲ့အချိန်နေနဲ့ပြောလို့ရှိရင်အတိတ်ကြာကြီးချိုးလို့တိတ်မကောင်းဘူး။အလုံးလုံး၅မိနစ်၁၀မိနစ်အဲ့လောက်ကအတော်ပဲ။ကျွန်တော်တို့ဒီလိုမြေပြတ်နေတာမှာဆိုရင်တစ်နေ့ကိုတစ်ချိန်နှစ်ချိန်ပေါ့နော်။အဲ့လောက်ကကောင်းပါတယ်။အဲ့ထက်ပိုပြီးတော့ရေခဏခဏမချိုးသင့်ဘူး။နောက်တစ်ခုကရေချိုးတာတချို့ကြတော့လက်ခဏခဏစီးတတ်တဲ့အကျင့်တွေပါလေရှိတယ်။အဲ့လိုမျိုးဆိုလို့ရှိရင်လည်းတို့ကလက်စေးပြီးတိုင်းဆက်ပြဖြစ်နိုင်တော့ဆက်ပြပြင်းနိုင်လည်းမစေးရအောင်အရေပြား၆တက်တဲ့လူတွေကဆက်ပြအပြော့သုံးပြီးတော့စေးရမယ်လက်စေးပြီးတိုင်းနဲ့အရေပြားဆိုတဲ့ hand cream လိုဟာမျိုးကိုအမြဲတမ်းပြန်ပြန်ပြီးတော့လုံးမှာပဲအရေပြား၆တာကိုတတ်တာရှိပါတယ
် moisturizer ပါတဲ့အသားလစီတွေလေးပေးထားခြင်းဟာအရေပြား၆သိမ့်မှုဖြစ်အောင်ကာကွယ်တဲ့နေရာမှာထိရောက်တဲ့နည်းလမ်းတစ်ခုဖြစ်ပါတယ်အဆိုတဲ့ထိန်းသိမ့်မှုကိုရအောင်ပြည့်ရရှိစေနိုင်မှုအတွက်ရချိုးပြပြချင်းမှာလိမ့်ပေးတင်တယ်လို့ဒေါက်တာဝေယံဖြိုးကပြောပါတယ်
။ချောင်းတွင်းနဲ့ဝင်လာပြီပေါ့နော်။အဲဆိုတော့အရေပြားပုံမှန်တဲ့အရေပြားနည်းနည်းလေးပို၆လာကြတယ်။အဲ့ဒီအခါမှာဟိုပုံမှန်လင်းတာထက်ရချိုးပြကာစအဲအလှစီဖြစ်ဖြစ်လိုရှင်းဖြစ်ဖြစ်ဒီလိုအဆိုတတ်ပေးတဲ့ဟာမျိုးတစ်ခုခုကိုအဲ့လိုအချိန်လင်းနေဆိုလို့ရှင်ပို့ကောင်းပါတယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီအချိန်မှာအရေပြားရေဓာတ်ကိုဆုတ်ထားတော့မယ်လေ။အဲ့ဒီအချိန်မှာလေယာတစ်ခုကိုထည့်ပေးခြင်းအပြင်ပုံမှန်ထက်ပုံမှုဆိုတဲ့အသားရည်ပုံရရှိမှာဖြစ်ပါတယ်ခင်ဗျာ
အရေးပြားကို cute site ထိန်းသိမ်းဆောက်ရှောက်တဲ့သူတွေအနေနဲ့အခုလိုအင်းများ6တိတဲ့ဆောင်းရသည့်ကာလမှာအရေးပြား6တိစေနိုင်မဲ့အပြုအမူတွေကိုရှောင်ကျင်ပြီးအရေးပြားဆိုတဲ့ကိုတက်နိုင်သမျှထိန်းသိမ်းထားတဲ့အကြောင်းသတင်းပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပ
ါဒေါက်တာတန်းစောစီစဉ်တင်ဆက်တဲ့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ပြီးအခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။အိမ်သုံးပစ္စည်းတွေရှိတဲ့နေရာကိုကိုယ်တိုင်ထပ်သွားစရာမလိုဘဲနဲ့အဲ့ဒီပစ္စည်းတွေနဲ့ကြိုးမဲ့ဆက်သွယ်ချိတ်ဆက်ထားတဲ့ smart home set တွေကိုစကားပြောအမိန့်ပေးပြီးတော့ခိုင်းလို့ရနေပါပြီ။လက်ရှိလူသုံးများနေတဲ့ smart home set တွေကို Amazon, Google နဲ့ Apple ကုမ္ပဏီတို့ကထုတ်လုပ်နေကြတာပါ။ ဒါကြောင့်ဒီနည်းပညာလုပ်ငန်းကြီး၃ခုပေါင်းပြီးတော့ smart home ဆက်တွေနဲ့ smart အိမ်သုံးပစ္စည်းတွေကြားမှာချိတ်ဆက်နိုင်မဲ့ကျိုးမဲ့ဆက်တွေရေးစနစ်စံတစ်ခုကိုသတ်မှတ်ကြရတော့မှာဖြစ်ပါတယ်2020ခုနှစ်ထဲမှာထူးခြားတဲ့နည်းပညာသစ်အနေနဲ့ထွက်လာမဲ့ smart ကျိုးမဲ့ဆက်သွယ်ရေးစနစ်တဲ့အကြောင်းကိုမတ်စုမြတ်မွန်ကဘလော့ဂါရီပြောသမျှအစီအစဉ်မှာရှင်းပြပေးထားပါရဲ့ရှင
်2019အတွက်အထူးခြားဆုံးနည်းပညာသတင်းကြားပေးပြီလားကိုသားညိုဒိတ်ဒိတ်ကျဲနည်းပညာလုပ်ငန်းကြီး၃ခုပူးပေါင်းလိုက်တဲ့သတင်းလေ
Google ရဲ့ Amazon ရဲ့ Apple ရဲ့ပေါင်းပြီးတော့ Smart Home နည်းပညာဆန်သတ်မှတ်မယ်ဆိုတဲ့သတင်းလာမှဆင်မြန်မော
။ဟုတ်တယ်ကိုသားညုံရဲ့အိမ်တွေမှာတကားသောဖွင့်တာမိအဖွင့်အပိတ်လောက်တာကနေပြီးတော့အဝေးလျှော်ဆက်လဲတဲ့အထိဆက်ပစ္စည်းတွေကို Smart Home စနစ်နဲ့ချိတ်ဆက်ပြီးတော့ဗဇက်ကနေအမိန်ပေးလောက်ခိုင်းနေကြတဲ့ခင်မှာစနစ်တွေကွဲမနေအောင်လို့အပြိုင်ကုမ္ပဏီ၃ခုပေါင်းပြီးတော့မှဆန်စနစ်သတ်မှတ်ကြတော့မှလေဒီဇင်ဘာ၁၈ရက်နေ့ကကြေညာတာပါဒီကြေညာချက်အရဆိုလို့ရှိရင် smart home ဆက်သွယ်ရေးစနစ်တက2020ခုနှစ်အတွက်ထူးခြားတဲ့နည်းပညာသစ်တစ်ခုဖြစ်လာမှသိကြတယ်ရှင့
်မဆုမြတ်မောင်ပြောသလိုပဲအခုဆိုလို့ရှိရင်အင်အတော်များများမှာကအတန်နဲ့ခိုင်းလို့ရတဲ့ smart home စနစ်တွေအတော်လေးတုံးလာကြတယ်ကျွန်တော်တို့မှအိမ်မှာဒီ Amazon ရဲ့ Echo Set ရှိတော့မိုးလေဝသတို့သတင်းတို့ကိုကိုသိကျင်တဲ့အချိန်မှာအလဇာကြီးဒီနေ့မိုးလေဝသဘလို့ရှိမလဲပြောပါအောင်ဆိုပြီးတော့လှမ်းလို့မေးလို့ရှင်အလဇာကဒီအင်တာနက်ထဲကနေပြီးတော့နောက်ဆုံးအခြေအနေကိုရှာပြီးတော့အတန်နဲ့ချက်ချင်းပြန်ပြောပါတယ်သတင်းဆိုရင်လည်းအဲ့လိုပဲကိုသိကျင်တဲ့အချိန်သူ့ကိုပြောခိုင်းလို့ရှင်အဲ့ဒီအချိန်မှာနောက်ဆုံးဖြစ်နေတဲ့သတင်းတွေကိုသိရပါတယ်နောက်တချင်းနားထောင်ကျင်လည်းအဆင်ပြေတယ်ကိုနားထောင်ကျင်တဲ့တချင်းကိုဖွင့်ပြပါအောင်လို့သူ့ကိုလှမ်းပြီးတော့ခိုင်းလိုက်ရုံပဲတချင်းခွေရှိစရာမလိုဘူးတချင်းဖွင့်ဆက်တက်တက်ရှိစရာမလိုတော့ဘူးလေ
ကိုသားညဦးက Amazon Echo Set 3တော့သူ့ရဲ့ Virtual Assistant ဆက်ရုံမှာ Alexa နဲ့အဆင်ပြေနေတာပေါ့အဲ့လိုပဲ Google ရဲ့ Home Set 3ကြသူတွေဆိုရင်လည်း Hey Google လို့စကားကိုစပြီးတော့သူ့ရဲ့ဆက်ရုံမှာကိုလှမ်းခိုင်းလို့ရတယ် Apple ရဲ့ HomePod Set 3ကြတဲ့သူတွေဆိုရင်လည်း Hey Siri လို့ခေါ်ပြီးတော့အမိန်ပေးလိုက်ရုံပဲနောက်အိမ်တကားစနစ်တို့မိခလုတ်စနစ်တို့အပူအေးချိန်တဲ့စနစ်တို့နဲ့အဲ့ဒီဆက်တွေကိုချိတ်ဆက်ထားတယ်ဆိုလဲတကားဖွင့်လိုက်ပါအောင်မီးဖွင့်လိုက်ပါအောင်အပူချိန်ရှော့လိုက်ပါအောင်ဆိုတာမျိုးတွေပါကို့အတန်နဲ့လုတ်ခိုင်းလို့ရတော့တော်တော်အဆင်ပြေတယ်ရှင့
်အဆင်မပြေတာတခုကကို့အိမ်မှာတုံးတဲ့အဲ့ဒီ smart home set ရဲ့စနစ်ကချိတ်ဆက်ခြင်းနဲ့ပစ္စည်းတွေရဲ့စနစ်တွေနဲ့ကိုက်မကိုက်ဆိုတာကိုထည့်တွက်ရတဲ့အချက်ပြကျွန်တော်အိမ်မှာဆိုရှင် Amazon Echo Set 3တော့ smart မီးလုံးတို့ smart in door တို့တက်မယ်ဆိုရင် Echo Set နဲ့အဆင်ပြေပါမလားဆိုတာကိုအရင်ကြည့်နေရတယ
် Google Home Set 3နဲ့သူတွေဆိုရင်လည်းသူတို့ရဲ့ home စနစ်နဲ့ကိုက်ပါမလားကြည့်ရတယ်Apple ရဲ့ HomePod စနစ်သုံးသူတွေဆိုလို့ရှိရင်လေ HomeKit စနစ်နဲ့တွဲပြီးချိတ်ဆက်သုံးလို့ရမယ်ဆက်မျိုးရှားနေရတယ်။အဲဒါကြောင့်မို့လို့အခုဒီကုမ္ပဏီကြီး၃ခုပေါင်းပြီးတော့အားလုံးစံတစ်ခုထဲနဲ့ချိတ်ဆက်နိုင်မယ်စနစ်ကိုလုပ်ကြတော့မှာ
။ပြောရမယ်ဆိုရင် Amazon, Google နဲ့ Apple ဆိုတာ Smart ပစ္စည်းတွေနဲ့ Smart Assistant နည်းပညာပိုင်းမှာအကြီးအကျယ်ပြိုင်ဆိုင်ခဲ့ကြတဲ့ကုမ္ပဏီကြီး၃ခုပြ။သူတို့ရဲ့ Smart Home Set တွေကိုသူ့ထက်ငါအပြိုင်ရောင်းရအောင်လို့ကြိုးစားခဲ့ကြတာ။အခုတော့ပေါင်းပြီးတော့ Connected Home over IP ဆိုပြီးတော့smart ပစ္စည်းတွေတစ်ခုနဲ့တစ်ခုကြားကျိုးမဲ့ဆက်သွယ်ချိတ်ဆက်တဲ့စံသစ်ကိုသတ်မှတ်ကြတော့မှာ
Amazon ရဲ့ Apple ရဲ့ Google ရဲ့အပြင် Zigbee ကျိုးမဲ့ဆက်သွယ်ရေးနည်းပညာထွင်တဲ့ Zigbee Alliance ကိုပေါင်းပြီးတော့မှ Connected Home over IP စီမံကိန်းကိုလုပ်နေကြတာပါ Internet Protocol ဆက်သွယ်ရေးစနစ်တစ်ခုရဲ့ပေါ်မှာအခြေခံပြီးတော့ပစ္စည်းတွေတစ်ခုနဲ့တစ်ခုကြားဆက်သွယ်နိုင်မဲ့စံတစ်ခုကိုသတ်မှတ်မှာဖြစ်ပါတယ်
smart ပစ္စည်းတွေအားလုံးကကိုယ့်ရဲ့တစ်ခုထဲမှာကျိုးမဲ့ Internet ဆက်သွယ်ရေးစနစ်ကိုသုံးပြီးတော့တစ်ခုနဲ့တစ်ခုဆက်သွယ်ချိတ်ဆက်နေကြတာပါတချို့က Wi-Fi နဲ့ဆက်တယ်တချို့က Bluetooth နဲ့ဆက်တယ်ဗျအခုနောက်ပိုင်းအိမ်သုံး smart ပစ္စည်းတွေဆိုရင် Zigbee ဒါမှမဟုတ် Z-Wave ဆိုတဲ့ကျိုးမဲ့ဆက်သွယ်စနစ်တွေကိုသုံးပြီးတော့ချိတ်ဆက်ကြတယ်ဗျ Zigbee နဲ့ Z-Wave စနစ်တွေကမီယာသိပ်မလို့တဲ့ပစ္စည်းတွေ Bandwidth သိပ်မလို့တဲ့ပစ္စည်းတွေမှာသုံးကြတာဗျဥပမာဒီအိမ်လုံခြုံရေးအတွက်တက်တဲ့ Security Camera တို့မီးဖွင့်ပိတ်လုပ်ပေးတဲ့ Cloud တို့လိုက်ကဖွင့်ပိတ်လုပ်ပေးတဲ့ Cloud တို့လိုမျိုးမှာသုံးကြတာပါ
လွယ်လွယ်နားလည်အောင်ရှင်းပြရရင်တခြင်းနားထောင်တဲ့ speaker ကို Amazon Echo Set ကလှမ်းပြီးတော့မှအတန်တိုးလိုက်ပါ၊ဆိုင်လိုက်ပါလို့ခိုင်းနိုင်အောင်လို့သူတို့အချင်းချင်းနားလည်နိုင်မယ့်ဘာသာစကားလိုတယ်လေ။ဒီနည်းပြောရင်တော့ဆော့ဆော့ကပြောတဲ့ကျိုးမဲ့ဆက်သွယ်ရေးစနစ်ပေါ့။အခုလောလောဆယ်မှာ smart home ဆက်တွေပေါ်မူတည်ပြီးတော့သူတို့သုံးတဲ့ဆက်သွယ်ရေးစနစ်တွေကလည်းကွဲနေတာ။အဲ့ဒါကိုစနစ်တစ်မျိုးတည်းဖြစ်အောင်လို့စံတတ်မှတ်ကြမှာဖြစ်ပါတယ
်။ဒီမှာတစ်ခုရှင်းအောင်ပြောစရာရှိပါတယ်။smart ဆက်ပစ္စည်းတွေတစ်ခုနဲ့တစ်ခုကြားချိတ်ဆက်မဲ့ကျိုးမဲ့ဆက်သွယ်ရေးစနစ်ကိုပဲတညီတညွတ်ထဲဖြစ်အောင်လို့စံတတ်မှတ်မှာဖြစ်ပြီးတော့အဲ့ဒီဆက်ထဲမှာပါတဲ့ feature တွေကိုစံတတ်မှတ်မှာမဟုတ်ပါဘူး။အဲ့ဒါကြောင့်မလို့ Amazon Echo ဆက်ထဲမှာပါတဲ့ feature တွေက Google ရဲ့ဆက်ထဲမှာပါလာမှာမဟုတ်လို့ပဲ Apple ရဲ့ HomePod ဆက်ထဲမှာလည်း Google Assistant ပါလာမှာမဟုတ်ပါဘူး။
အခုလိုမျိုး connected home over IP စနစ်တွေကိုတတ်မှတ်နိုင်နေဆိုလို့ရှိရင် smart ပစ္စည်းတွေထုတ်လုပ်နေကြသူတွေအတွက်တိတ်ကိုအဆင်ပြေသွားမှာအခုဆိုရင်သူတို့ကသူတို့ပစ္စည်းကိုဆက်မျိုးစုံနဲ့အန်ကိုက်သုံးနိုင်မဲ့စနစ်တွေကိုစူးစမ်းထွင်းနေရတယ်။စံတတ်မှတ်နိုင်ပြီဆိုရင်သူတို့အတွက်တိတ်လွယ်သွားလိမ့်မယ်။နောက်ပစ္စည်းဝယ်တဲ့သူတွေအနေနဲ့လည်းကိုယ့်အိမ်မှာရှိမဲ့ဆက်နဲ့အဆင်ပြေပါမလားဆိုတာမျိုးစဉ်းစားနေစရာမလိုတော့ဘူး။ထုတ်တဲ့ကုမ္ပဏီမတူကြတဲ့ပစ္စည်းတွေတစ်ခုနဲ့တစ်ခုကြားချိတ်ဆက်တဲ့နေရာမှာလည်းပို့ပြီးတော့လွယ်သွားလိမ့်မယ်လေ။
စံတခုစနစ်တခုရဲ့ဖြစ်သွားတဲ့အတွက် smart ပစ္စည်းထွင်ကြတဲ့ကုမ္ပဏီတွေအနေနဲ့ဘယ်စနစ်ကိုရွေးချယ်ကြမလဲဆိုတာတွက်နေစရာမလိုတဲ့အတွက်ပစ္စည်းအသစ်စမ်းတွေထွင်တဲ့ဘက်ပို့ပြီးတော့အာရုံစိုက်နိုင်မယ်။နောက် smart home နည်းပညာလောကအတွက်ပို့ပြီးတော့လမ်းတွေပွင့်သွားမယ်လို့ကြောင်းကျင်သူတွေကသုံးသပ်နေကြတယ်မဆွေမမော
။ smart home ပစ္စည်းတွေတခုနဲ့တခုဆက်သွယ်နိုင်ဖို့စနစ်သစ်တတ်မှတ်နိုင်မယ်ဆိုလို့ရှိရင်အကြီးအကျယ်ပြောင်းလဲသွားမယ်ထဲမှာလုံခြုံရေးပိုင်းလဲပါတယ်ကိုသားညုံရဲ့စနစ်အမျိုးမျိုးမဟုတ်တော့တဲ့အတွက်ကြောင့်မလို့ပစ္စည်းထွင်တဲ့လုပ်ငန်းတွေအတွက်လုံခြုံရေးစံကိုလည်းတတ်တတ်မှတ်မှတ်ထားလိုက်ဖို့လွယ်သွားပြီလေ connected home over ip စနစ်တက်ကအိမ်လုံခြုံရေးဘိုက်ပစ္စည်းတွေပေါ်မှာပထမအာရုံစိုက်ပြီးတော့သူတို့တီးထွင်မယ်လို့ဒီကြေညာချက်ထဲမှာတော့ပြောထားရရှင
် connected home လို့ပြောပြော smart home လို့ပြောပြောအိမ်သုံး smart ပစ္စည်းတွေတစ်ခုနဲ့တစ်ခုချိတ်ဆက်ပြီးတော့အပြန်အလှန်ဆက်သွယ်နိုင်ခိုင်းနိုင်တဲ့အတွက်ကျွန်တော်တို့လိုမျိုးသုံးသူတွေအတွက်တော့လွယ်ကူအဆင်ပြေပါတယ်အချိန်ကိုတက်တာတယ်အဲ့ကြောင့်မလို့လေနှစ်ခု2020မှာ smart အိမ်သုံးပစ္စည်းတွေကပိုပြီးတော့လူသုံးများလိမ့်မယ်လို့ကျွမ်းကျင်သူတွေကခန့်မှန်းထားကြတာပါ။
အဲ့ဒါကြောင့်လေ smart home ဆက်ဈေးွက်ထဲမှာဒီလောလောဆယ်ထိတ်တန့်နေရယူထားကြတဲ့ Amazon Echo, Google Home နဲ့ Apple HomePod ဆက်တွေအားလုံးချိတ်ဆက်တဲ့စနစ်စတစ်ခုတည်းဖြစ်အောင်ပေါင်းပြီးလုပ်ကြတော့မယ်ဆိုတဲ့သတင်းက2019ခုနှစ်အတွက်ထူးခြားတဲ့နည်းပညာသတင်းကြီးတစ်ခုဖြစ်ခဲ့တာပါ။ Amazon, Apple, Google နဲ့Zigbee Alliance တို့ပေါင်းပြီးတော့တည်ထွင်မဲ့စနစ်တွေက smart home နည်းပညာပိုင်းမှာလက်ရှိကျုံနေရတဲ့ပြဿနာတွေကိုဖြေရှင်းနိုင်မယ်လို့လည်းမျှော်လင့်နေကြပါတယ်ရှင
်။မဆင်းမြတ်မှုစီစဉ်တင်ဆက်တဲ့ blogger ပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာပါ။VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးလိုတဲ့ VOA ကိုတည်တချင်းတွေတောင်းလိုတဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA ကထုတ်လွှင့်နေတဲ့ radio အစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ပေးတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့ဒီကနေ့မနေ့ပိုင်းအတွက်သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးပါရှင
်။အီရန်ကကျောရနောက်ခံပေးထားတဲ့ပြည်သူစစ်တပ်ဖွဲ့ဝင်တွေဟာအီရန်နိုင်ငံဘက်ဒတ်မြို့မှာရှိတဲ့အမေရိကန်တိုင်းရှိမှာနေရကြဆန္ဒပြကြပြီးတဲ့နောက်ဗုဒ္ဓနေ့ကပြန်လည်ရုပ်သိမ်းသွားခဲ့ကြပါတယ်။ဒါဟာအီရန်နဲ့အမေရိကန်အစိုးရအချင်းချင်းအပြန်အလှန်တိုက်ခိုက်ပြောဆိုမှုတွေရှိနေတဲ့ကြားကပဲဆန္ဒပြပွဲတွေကိုရုပ်သိမ်းလိုက်ကြတာလည်းဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့ပုဂ္ဂိုလ်ရေးရှင်နေဖြစ်သူရူဒီဂျူလီယာနီကအထက်လွှတ်တော်မှာသမ္မတကိုတရားစွဲဆိုဖို့တရားစီရင်ရေးဆောင်ရွက်တဲ့အခါမှာတက်ရောက်ထွက်ဆိုပြီးသမ္မတအပြစ်ကင်းလို့ရေးတက်နိုင်တယ်များကြိုးပမ်းသွားမယ်လို့ပြောပါတယ်ဂျူလီယာနီဟာထရမ့်ရဲ့နိုင်ငံရေးပြိုင်ဘက်ဖြစ်လာနိုင်သူဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ယူကရိန်းအစိုးရကိုတွန်းအားပေးခဲ့သူလည်းဖြစ်ပါတယ်လက်ရှိမြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်ပွားနေစေဖြစ်တဲ့ညီနောင်မမိတ်၃ဘွဲ့ကနလကြာတစ်ဖက်သက်အပြစ်ခတ်ရဆဲမယ်လို့မနေ့ဇန်နဝါရီလ၁ရက်နေ့ကကြေညာလိုက်ပါတယ်။ညီနောင်မမိတ်၃ဘွဲ့ဟာ2019ခုနှစ်တုန်းကလည်းနှစ်ကြိမ်ပြစ်ခတ်ရဆဲမယ်အကြောင်းကြေညာခဲ့ပြီးဖြစ်ပါတယ်။မနေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့ညီနောင်မမိတ်၃ဘွဲ့အနေနဲ့အပြစ်ခတ်ရဆဲဆိုင်ရာစာချုပ်နဲ့2020ရွေးကောက်ပွဲမှာညီညာတဲ့ပတ်ဝန်းကျင်ကိုတည်ဆောက်ပြီးညီညာရေးကိုဖော်ဆောင်ဖို့အတွက်တစ်ဖက်သက်အပြစ်ခတ်ရဆဲတာလို့ဖော်ပြထားပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်အတွင်ပြည်ပခဖြစ်ပွားရာနယ်မြေတွေကနေအိုးအိမ်ဆုံးခွာသွားရသူတွေအိမ်ပြန်နိုင်ရေးအတွက်အကူအညီပေးမယ့်စီမံကိန်းတရက်ကိုအကောင့်ထဲပို့ဖို့ရှိကြောင်းဂျပန်အစိုးရကဒီဇင်ဘာလနောက်ပိုင်းကကြေညာခဲ့ပါတယ်2020ပြည့်နှစ်လယ်ပိုင်းမှာစတင်မဲ့ဒီစီမံကိန်းရပရာဟိတအဖွဲ့အစည်းဖြစ်တဲ့ Nippon Foundation နဲ့အတူဂျပန်အစိုးရအနေနဲ့မြန်မာစစ်တပ်နဲ့ကချင်လူမျိုးရေးတပ်ဖွဲ့တို့အကြမ်းကတိုက်ပွဲတွေကြောင်းအိုးအိမ်ဆုံးခွာသွားရသူ၃000လူ3000ကျော်ကိုအမေရိကန်ဒေါ်လာ5000အကုန်ချခံကူညီမှာဖြစ်ပါတယ
်။တရင်ချင်းချုပ်ကိုကိုဇော်ဝင်းလိုင်ပြောပြပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုရဲမင်းထွန်းဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။ဒီကနေ့မနေ့ပိုင်း VOA အစီအစဉ်တွေကို line to meter 32 48နဲ့40 48နဲ့ဒုတိယပိုင်းနိုင်ရွယ်မှာ line meter 190ကနေတိုးချဲ့ထုတ်လွှင့်ပေးခဲ့ရပါVOA စီစဉ်တွေကိုအားပေးနာဆင်နေတဲ့ကျေးဇူးတင်ပါတယ်။နှစ်သစ်အခါသမီးယာသောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ကျမများတစ်ဆင့်အောင်ပါ။
This program has come to you from the Voice of America, Washington.